to the Voice of America in Burmese.
ပြည်ထောင်တာရှင်တွေအတွက်မင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါစေရှင်။အမေရိကန်ပြည်ထောင်စုဝမြို့တော်ဝါရှင်တန် DC ကနေ2015ခုနှစ်ဒီဇင်ဘာလ15ရက်အင်္ဂါနေ့မနက်ခင်း VOA စီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2430နဲ့40တို့ကနေဖန်ယူနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာမနက်ခင်းပါရှင်ကျမအင်ဂျင်နိုင်ပါသတင်းတွေကိုကိုရဲကောင်နဲ့အတူပြောပြသွားမှာပါရှင်ဒီကနေ့မနေ့အတွက်တော့ IS အစိုးရတွေကိုချေမုန်းနေတဲ့တိုက်ပွဲမှာအမေရိကန်ကဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကအစိုးမှအနိုင်ရလိမ့်မယ်လို့သမ္မတအိုဘားမားကပြောဆိုလိုက်တဲ့သတင်းဖိလစ်ပိုင်မှာကြားရောက်နေတဲ့ဒီတိုက်ဖွန်းမုန်တိုင်းကြောင့်ဒီဘေကင်းယာကိုဒေသခံလူတွေကိုပြောင်းရွှေ့ပေးနေတယ်လို့အနာပိုင်တွေကပြောကြားလိုက်တဲ့သတင်းနဲ့အတူအခြားထူးခြားတဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့မနေ့နားဆင်ရဖို့ရှိပါတယ်ရှင
်။အခုမနေ့ခင်ဆက်ပြီးတော့နားဆင်ကြရမယ့်သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကမ္ဘာပေါ်မှာဘိန်းဆိုင်ပြိုမှုဒုတိယအများဆုံးဖြစ်နေတဲ့မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုတာကိုရာဇဝတ်မှုအဖြစ်သတ်မှတ်ထားတာဟာဘိန်းပပျောက်ရေးအတွက်အထောက်အကူမဖြစ်ဘူးလို့ပြောပါတယ်
။ Well, it would be very helpful if they are not criminalized, if the law would be changed.
Transitional Institute TNI ကသူတည်သည့်တူရဲ့ပြပြချက်ကိုအစုံလင်းနားဆင်ရပါမယ်။ပြည်တွင်းစပါးဆေးတက်နေတာဘာကြောင့်လဲဆိုတာကိုလည်းနားဆင်ကြရမှာဖြစ်တယ်လို့မဲဆက်ကြဝလာပြိုင်ပွဲဝင်မဲ့အမေရိကန်ပြည်ထောင်စုမှရောက်နေတဲ့မြန်မာအလှမဲကယုံကြည်မှုအပြည့်ရှိနေတယ်ဆိုတဲ့အကြောင်းကိုလည်းပြောပြပေးသွားအောင်ပါပါ။နောက်ပိုင်းမှာ Christmas Day လက်ဆောင်နဲ့အတူပုံမှန်ထုတ်လွှင့်ပေးနေကြသုတဆုံလင်းအမေရိကန်တခွင်စီးပွားရေးမနက်ခင်းအင်္ဂလိပ်စာကန်တာတွေကိုလည်းနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကိုရဲကောင်တို့ကကြေညာပေးကြပါမယ်ရှင်။
IS အစ္စလာမစ်ဆွန်းရောက်စစ်သွေးကြွတွေကိုစန့်ကျင်ချေမုန်းနေတဲ့သူတို့ရဲ့တိုက်ပွဲမှာအမေရိကန်ပြည်ထောင်စုဥဆောင်တဲ့ညွန်ပေါင်းအဖွဲ့အနေနဲ့အစိုးမှအောင်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကတနင်္လာနေ့ကပြောဆိုလိုက်ပါတယ်။စစ်သွေးကြွအုပ်စုဟာအရေးနိုင်နေပြီးသူတို့ရဲ့ခေါင်းဆောင်တွေဟာလည်းပုံရှောင်မှုနေရာမရှိတော့ဘူးလို့သမ္မတအိုဘားမားကပြောပါတယ်။IS စစ်သွေးကြွတွေကိုချိန်မုံမှုလက်တလောကြိုးပမ်းမှုနဲ့ပတ်သက်ပြီးတော့သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့တင်းလာနေကတွေ့ဆုံပြီးတဲ့နောက် IS တွေကိုတင်းတို့အလှဲ့ရောက်တော့မယ်လို့သမ္မတကပြင်းထန်တဲ့စကားလုံးတွေနဲ့ပြောသွားပါတယ်။ဒီလအစောပိုင်းကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာ IS တွေကိုအားကျတယ်လို့ယူဆတဲ့ဇနီးမောင်နှံရဲ့အကြမ်းဖက်တိုက်ခိုက်မှုအပြင်နိုဝင်ဘာလကပဲရစ်မြို့မှာအကြမ်းဖက်သမားတွေရဲ့သွေးထွက်တန်ယူတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်သမ္မတအိုဘားမားကအမေရိကန်နိုင်ငံသားတွေကိုအခုလိုအားပေးစကားပြောဖို့ကြိုးစားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အထူးအလေးထားဆောင်ရွက်တဲ့စိတ်ဓာတ်နဲ့နိုင်ငံပေါင်းစုံပါဝင်တဲ့ညွန်ပေါင်းအဖွဲ့ကြိုးပမ်းမှုမှာဆက်ပြီးဥဆောင်နေမှာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောသွားပါတယ်။ IS ကိုချေမုန်းတဲ့မဟာဗျူဟာမှာတော့အပြောင်းလဲကိုသမ္မတကထုတ်ပြန်ကြေညာခြင်းမရှိခဲ့ပေမဲ့ညမောင်းတပ်ဖွဲ့တွေအနေနဲ့အကြမ်းဖက်ခေါင်းဆောင်တွေကိုရှာဖွေပြီးချေမုန်းမဲ့အပြင်အီရက်စစ်တပ်အပြင် IS တွေကိုတိုက်ခိုက်နေတဲ့ဆီးရီးယားမှာရှိတဲ့အတိုက်ခံတပ်သားတွေကိုလည်းလေ့ကျင့်သင်တန်းပေးပြီးလက်နက်တွေတပ်ဆင်ပေးမှာဖြစ်ပါတယ်ရှင
်။ပြင်သစ်သူနာပြုသင်တန်းကျောင်းတစ်ခုကဆရာတယောက်ဟာစာသင်ခန်းထဲမှာ IS အကြမ်းဖက်အဖွဲ့ကိုထောက်ခံသူတအုပ်ကဓားနဲ့ထိုးရခံခဲ့ရတယ်လို့တိုင်တန်းခဲ့တာနဲ့ပတ်သက်ပြီးသူလှုပ်ကြံပြောဆိုခဲ့တာဖြစ်တဲ့အကြောင်းဝန်ခံခဲ့ပါတယ်။ Paris မြို့အနောက်မြောက်ဘက်အော်ဘာလ်ဗီလီယာမျိုးကအသက်45နှစ်အရွယ်ရှိတဲ့ကျောင်းဆရာတဦးဟာသူ့ရဲ့လယ်ဘင်းနဲ့နဘေးမှာပြင်းထန်တဲ့ဓာတ်ရဓာတ်ရတွေရလို့ဆေးရုံတင်ထားခဲ့ရတာပါ။သူကသူ့ကိုဓာတ်နဲ့ထိုးတဲ့သူဟာ IS အကြမ်းဖက်အဖွဲ့ကိုကိုးစားပြုတဲ့ Diet ဆိုတဲ့နာမည်ကိုကြွေးကြော်ပြီးဒါဟာသတိပေးချက်တစ်ခုဖြစ်တယ်လို့အော်ဟစ်ခဲ့တဲ့အကြောင်းသူကတိုင်ကြားထားတာဖြစ်ပါတယ်။အခုအခါမှာတာဝန်ရှိသူတွေကအဲ့ဒီဆရာရဲ့ဓာတ်ရတွေဟာတည်စေလောက်အောင်ပြင်းထန်ခြင်းရှိမရှိနဲ့ဘာလို့အခုလိုလိန်ညာတိုင်ကြားကြရလဲဆိုတာနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းနေတယ်လို့သိရပါတယ်။ IS အကြမ်းဖက်အဖွဲ့ဟာပြင်သစ်စာသင်ကျောင်းတွေကိုတိုက်ခိုက်ဖို့နှိုးဆော်ထားတာဖြစ်တဲ့အတွက်အခုဖြစ်ပွားတဲ့အမှုကိုအကြမ်းဖက်မှုတိုက်ဖျက်ရေးအဖွဲ့ကတာဝန်ရှိသူတွေကချက်ချင်းပဲကင်တွယ်ပြီးစစ်ဆေးခဲ့တာဖြစ်ပါတယ်
။အာဖဂန်နစ္စတန်မှာရောင်းရင်းရဲဘော်တွေကို NDA ကြားရောက်စေပြီးတပ်ပြေးမှုနဲ့တက်ကြက်ဘိုဝါဘတ်ဒဲလ်ကိုစစ်ခုံရုံးတင်ဖို့အမေရိကန်စစ်တပ်ကတနင်္လာနေ့ကကြေညာလိုက်ပါတယ်။ဘက်ဒဲလ်ဟာတာလီဘန်တို့ရဲ့အကျဉ်းသားအဖြစ်၅နှစ်ကြာနေခဲ့ပြီးတဲ့နောက်ကျူဘာနိုင်ငံဂွမ်တာနာမိုပင်လယ်အော်မှာရှိတဲ့အမေရိကန်အကျဉ်းထောင်မှာဖမ်းဆီးထားတဲ့တာလီဘန်၅ဦးတို့နဲ့ပြီးခဲ့တဲ့နှစ်ကဖလှယ်ခဲ့လို့ပြန်ပြီးလွတ်မြောက်လာသူဖြစ်ပါတယ်။သူ့ကိုပြစ်မှုထင်ရှားတွေ့ရှိရင် ဘက်ဒယ်ဟာစစ်အကျဉ်းတောင်မှာထောင်နှံတသက်ကြာခံရမှာဖြစ်ပါတယ်။ဒီနေ့စောစောပိုင်းကတရားရုံးမှာဘက်ဒယ်ရဲ့စစ်ဖက်တရားခံရှေ့နေအဖွဲ့ကသူ့ကိုအသေးအဖွဲပြစ်မှုနဲ့အရေးယူတင်ကြောင်းရာဒူးလျှော့ချပြီးထောင်နှံခိတချကစစ်တပ်ကနေနာမည်ပြတ်နဲ့ထုတ်ပြစ်တင်ကြောင်းအကြံပေးခဲ့တာပါ။ဘက်ဒယ်အနေနဲ့တာလီဘန်ကိုအားပေးသူမဟုတ်တယ်လို့သူ့ကိုလိုက်လံရှာဖွေခြင်းမှာအမေရိကန်စစ်သားတွေလည်းတေဆုံးခြင်းမရှိခဲ့ကြောင်းသူတို့ကပြောပါတယ်။ဒါအပြင်တာလီဘန်တို့ရဲ့နှိပ်စက်မှုကိုခံခဲ့ရတယ်လို့သူရှိနေတွေကလည်းပြောပါတယ်။ဒါပေမဲ့စစ်ဘက်ဆိုင်ရာအစိုးရရှင်းတွေကတော့တက်ကြက်ဘက်ဒယ်ပျောက်ဆုံးစဉ်မှာသူ့ကိုစစ်သားတွေကရှာဖွေခဲ့ရမှာတာလီဘန်အကြမ်းဖက်သမားတွေရှိတဲ့အာဖဂန်နစ္စတန်ဒေသတွေကိုတွားရောက်ခဲ့တဲ့အတွက်ဒီ NAL ရှိစေခဲ့တဲ့အကြောင်းပြန်လည်ခြေပါခဲ့ကြပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာတနင်္လာနေ့ကပဲရစ်မြို့မှာဥရောပနဲ့အာရဗ်နိုင်ငံတွေကနိုင်ငံအခြားနိုင်ငံသားဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီး IS အစံဖတ်အဖွဲ့ကိုတိုက်ပွဲဝင်မှုနဲ့စီးရီးယားနိုင်ငံရဲ့ပြည်ရင်းအခြေအနေနဲ့ပတ်သက်ပြီးနိုင်ငံရေးရအဖြေရှာနိုင်မှုအတွက်ဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂအထွေထွေအတွင်းမှူးချုပ်ဘန်ကီမွန်နဲ့သူ့ရဲ့စီးရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်စတဖန်ဒီမစ်တူရာတို့ပါဝင်တဲ့တန်တမန်တွေဟာတောက်ကြနေကနယူးယောက်မြို့မှာတွေ့ဆုံခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့အကြုံဆွေးနွေးခဲ့ကြပါတယ်။သူတို့ဟာအပြစ်ခတ်ရစဲအတွက်အခြေခံအုတ်မြစ်တစ်ခုရဖို့နဲ့ပြီးခဲ့တဲ့လကဗီယက်နာမြို့မှာပြုလုပ်တဲ့နိုင်ငံတကာသဘောတူညီချက်တွေကိုအခြေခံပြီးဇန်နဝါရီလ1ရက်နေ့ကျရင်ညီညာရေးဆွေးနွေးပွဲတစ်ခုစတင်နိုင်မှုအတွက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒါဟာ2014ခုနှစ်အစောပိုင်းမှာကုလသမဂ္ဂကကြားဝင်ပေးတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနှစ်ကြိမ်တိုင်တိုင်အောင်မြင်မှုမရပဲပြီးဆုံးသွားတဲ့နောက်နှစ်နှစ်နီးပါးအကြာမှာအရေးကြီးဆုံးစိတ်ဆက်ညှိနှိုင်းဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီကုလသမဂ္ဂရဲ့စိတ်ဆက်ညှိနှိုင်းဆွေးနွေးပွဲပြီးကြတဲ့ကစီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုတိုက်ခိုက်နေတဲ့အတိုက်အခံနဲ့စစ်သွေးကြောအုပ်စုတွေဟာစီးရီးယားနိုင်ငံအရှေ့ပိုင်းနဲ့အီရတ်နိုင်ငံမြောက်ပိုင်းကိုသိမ်းပိုက်ထားတဲ့အစ္စလာမစ်State စစ်သွေးကြောအဖွဲ့တွေနဲ့ပူးပေါင်းပြီးချုပ်ထွေးတဲ့အခြေအနေကိုဖန်တီးခဲ့တာဖြစ်ပါတယ်2011ခုနှစ်ခရက2011ခုနှစ်မတ်လကရက်ကစတင်ဖြစ်ပွားခဲ့တဲ့ Syria ပြည်ပခါကြောင့်လူပေါင်း 2,400 ကျော်အထိတေဆုံးပြီးလူပေါင်း 11,000 ကျော်အထိနေအိမ်ဆွတ်ခွာထွက်ပြေးခဲ့ရတဲ့အပြင်ဥရောပတိုက်မှာခိုလုံမှုကြိုးစားတဲ့ရွှေ့ပြောင်းဒုက္ခတွေအမြောက်များဖြစ်ပေါ်လာတဲ့အတွက်နိုင်ငံပေါင်းစုံကအစိုးရတွေအနေနဲ့တစ်စုံတစ်ခုအရေးယူဆောင်ရွက်ဖို့လှုံ့ဆော်ကြရတာဖြစ်ပါတယ်ခင်ဗျာ
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6715နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
အင်္ဂါနေ့နဲ့ကင် VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုနားဆင်နေကြတာပါရှင်။ဖိလစ်ပိုင်အရှေ့ပိုင်းမှာတနင်္လာနေ့ကတိုင်ဖွန်းမေလော့ဝင်ရောက်တိုက်ခိုက်ခဲ့ရာမိုးချီပြည်ကမ်းခြေမှာလှိုင်း73ပေအထိမြင့်တက်နိုင်တဲ့အန္တရာယ်ကြောင့်လူပေါင်း9သိန်းကျော်နေအိမ်တွေကနေဘေးကင်းရာကိုပြောင်းရွှေ့ခဲ့ကြရပါတယ်။ကျောင်းတွေပိတ်ထားပြီးလေယာဉ်နဲ့ကရုတ်ယာဉ်တွေသွားလာမှုကိုစိုင်းငံ့ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။တိုင်ဖွန်းဟာတနာ yı 65မိုင်ကနေ115မိုင်အထိလေပြင်းတိုက်ခိုက်နိုင်ပြီး185မိုင်ဝန်းကျင်အတွင်းမှာတော့မိုးကြီးနိုင်တယ်လို့အစိုးရမိုးလေဝသဌာနကထုတ်ပြန်ပါတယ်။ဖိလစ်ပိုင်အရှေ့ပိုင်းဘတ်ဒက်ဂျွန်းကိုတနင်္လာနေ့ကမုန်တိုင်းဆောင်ဝင်ခဲ့ပြီးဆော်ဆွန်ခေါင်းခရိုင်ကိုဒုတိယတိုက်ခိုက်လိမ့်မယ်လို့မျှော်လင့်ရပါတယ်။ခရိုင်သုံးခုစလုံးမှာရှိတဲ့လူပေါင်း9သိန်းကျော်တို့ကိုတော့တနင်္ဂနွေနေ့ကတည်းကဘေးကင်းရာကိုပြောင်းရွှေ့ခဲ့တယ်လို့အမျိုးသားသဘာဝဘေးအန္တရာယ်ရှော့ချရေးကောင်စီကထုတ်ပြန်ပါတယ်။အများဆုံးရွှေ့ပြောင်းတဲ့ခရိုင်နှစ်ခုကတော့ဆော့ရော့ဂွန်းနဲ့အယ်ဘေးတို့ဖြစ်ကြပါတယ်။ဖိလစ်ပိုင်မှာနှစ်စဉ်တိုင်ဖွန်းမုန်တိုင်း20ခန့်တိုက်ခိုက်လိမ့်ရှိပါတယ်ရှင်။
ကမ္ဘာပေါ်မှာလေထုညဉ့်ညမ်းစေတဲ့ဓာတ်ငွေအများဆုံးထုတ်လွှတ်တဲ့နှစ်နိုင်ငံကခေါင်းဆောင်တွေဖြစ်တဲ့တရုတ်သမ္မတစီကျင့်ပင်နဲ့အမေရိကန်သမ္မတအိုဘားမားတို့ဟာသမိုင်းဝင်ပဲရစ်ရာသီဥတုပြောင်းလဲမှုညီလာခံမှာရလိုက်တဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့တနင်္လာနေ့ကတန်ဋိဌာန်ချမှတ်လိုက်ကြပါတယ်။ခေါင်းဆောင်နှစ်ဦးဖုံးပြောကြရမှာပြီးခဲ့တဲ့စနေနေ့ကရခဲ့တဲ့သဘောတူညီချက်ဟာတကမ္ဘာလုံးပူးပေါင်းဆောင်ရွက်နိုင်မှုရဲ့ရလဒ်ဖြစ်ပြီးတော့နိုင်ငံတကာလှုပ်ဆောင်ချက်တွေအတွက်ရှင်းလင်းပြတ်သားတဲ့လမ်းကြောင်းတစ်ခုဖော်ဆောင်နိုင်ခဲ့တယ်လို့သမ္မတစီကအိုဘားမားကိုပြောခဲ့တဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့အခြားသက်ဆိုင်သူတွေအားလုံးနဲ့ပူးပေါင်းလက်တွဲပြီးအလုပ်လုပ်ဖို့ဆန္ဒရှိတဲ့အပြင်ပဲရစ်ညီလာခံမှာရရှိခဲ့တဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့ဆက်လုပ်သွားမယ်လို့လည်းစီကပြောကြားပါတယ် အင်ယူရာရဲ့ထုတ်ပြန်ချက်အရသမရဥပါမဟာလာမယ့်နှစ်တွေအတွင်းလေရုညဉ့်ညမ်းမှုကိုလျှော့ချမဲ့ပဲရစ်ညီလာခံသဘောတူညီချက်တွေနဲ့ပတ်သက်လို့ချီးကျူးပြောဆိုခဲ့ပြီးဒါဟာအမေရိကန်နဲ့တရုတ်နိုင်ငံအကြားအနီးကပ်စိတ်ဆက်ညှိနှိုင်းမှုတွေကြောင့်ဖြစ်လာခဲ့တာလို့ချီးကျူးပြောဆိုလိုက်ပါတယ်။တရုတ်နဲ့အမေရိကန်နိုင်ငံဟာကမ္ဘာပေါ်မှာကာဗွန်လေရုညဉ့်ညမ်းမှုဖြစ်စေတဲ့ကာဗွန်ဓာတ်ငွေထုတ်လွှတ်မှုအများဆုံးနှစ်နိုင်ငံဖြစ်တော်ညာဖြစ်ပေမဲ့လည်းတရုတ်နိုင်ငံရဲ့ထုတ်လွှတ်မှုဟာအမေရိကန်ပြည်ထောင်စုရဲ့ထုတ်လွှတ်မှုထက်နှစ်ဆရှိပြီးဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံရဲ့ထုတ်လွှတ်မှုအလုံးပေါင်းတဲ့နှစ်ဆကွဲကျော်ပိုမိုများပြားပါတယ
်2015ခုနှစ်ဒီဇင်ဘာလ15ရက်အင်္ဂါနေ့မနက်ခင်း VOA ကနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကိုရဲကောင်တို့ကြီးညာပေးသွားကြတာပါ။အခုမနက်ခင်းနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့အရင်ဆုံးဘိန်းဆိုင်ခင်ပပျောက်ရေးအတွက်ဘာတွေဆောင်ရွက်တင်တယ်လဲဆိုတာကြည့်ကြရအောင်ပါရှင်။ကမ္ဘာပေါ်မှာဘိန်းဆိုင်ပြိုမှုဒုတိယအများဆုံးဖြစ်နေတဲ့မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုတာကိုရာဇဝတ်မှုအဖြစ်သတ်မှတ်ထားတာဟာမူရစ်ဆေးဝါးပပျောက်ရေးအတွက်ကြိုးပမ်းတဲ့နေရာမှာအထောက်ကူမဖြစ်တဲ့အကြောင်းနဲ့ဘိန်းအစာထိုးတိနှံစိုက်ပျိုးရေးအစီအစဉ်တွေအတွက်မူဝါဒချမှတ်တဲ့နေရာမှာလည်းဘိန်းဆိုင်တောင်သူတွေကိုပါဝင်စေတဲ့အကြောင်းအရှိတောင်အာရှဒေသမှာဘိန်းဆိုင်ပြိုထုတ်လုပ်မှုတွေအကြောင်းသုတေသနပြုနေတဲ့ Netherlands နိုင်ငံအခြေဆိုင် Transitional Institute TNI ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။သတင်းပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာဘိန်းဆိုင်တောင်သူတွေရဲ့ဆွေးနွေးပွဲမြန်မာ OPM Farmers Forum ကို2013ခုနှစ်ကစတင်ပြီးနှစ်စဉ်ပုံမှန်ကျင်းပလာခဲ့ရမှာတွေ့ရှိချက်တွေကိုအခြေခံပြီး TNI အဖွဲ့ကအစီရင်ခံစာထုတ်ပြန်ထားတာပါ။ပြီးခဲ့တဲ့စက်တင်ဘာလကပြင်ဦးလွင်မြို့မှာကျင်းပတဲ့တတိယအကြိမ်မြောက်ဘိန်းဆိုင်တောင်သူများဆွေးနွေးပွဲမှာဘိန်းအဓိကစိုက်ပျိုးတဲ့ဒေသတွေကတောင်သူတွေနဲ့တိုင်းရင်းသားကိုယ်စားလှယ်ချို့တက်ရောက်ခဲ့ကြပြီးအစိုးရရဲ့မူရစ်ဆေးဝါးပပျောက်ရေးမူဝါဒတွေချမှတ်တဲ့နေရာမှာဘိန်းဆိုင်တောင်သူတွေကိုပုံမပအောင်ဝင်ရဖို့အဓိကထားပြီးတောင်းဆိုခဲ့ကြပါတယ်။အဓိကတွေ့ရှိချက်အနေနဲ့ဘိန်းဆိုင်ပျိုးတာကိုရာဇဝတ်မှုဖြစ်သတ်မှတ်ထားတာကိုပယ်ဖျက်ပေးဖို့လိုတယ်လို့TNI အဖွဲ့ကသူတည်တည်တူဖြစ်တဲ့ Honestine Yasma ကပြောပါတယ
် Well it would be very helpful if they are not criminalized
ဘိန်းဆိုင်ပြိုတာကိုရာဇဝတ်မှုဖြင့်သတ်မှတ်ထားတာကိုပယ်ဖျက်ပေးနိုင်မယ်ဆိုရင်ဥယျာဉ်ဆေးပပျောက်ရေးအတွက်အများကြီးအထောက်အကူဖြစ်မှာပါအဲ့ဒါနဲ့ဆိုင်တဲ့ဥပဒေတွေကိုပြင်ဆင်ပြီးသူတို့ရဲ့ဘဝရည်တည်မှုအတွက်ပမာဏအနည်းငယ်လောက်စိုက်ပျိုးတာကိုခွင့်ပြုသင့်ပါတယ်ဘိန်းဆိုင်ခင်းတွေကိုလုံးဝရှင်းမပစ်ခင်ဘိန်းဆိုင်တောင်သူတွေရဲ့စာဝန်နေရေးနဲ့သူတို့ရဲ့တာသမီတွေရဲ့ပညာရေးကိုဖြည့်ဆည်းပေးနိုင်တဲ့အခြေအနေဖြစ်အောင်အရင်လုပ်ဖို့လိုပါလေ
။ဘိန်းဆိုင်ပြိုးနေတဲ့တောင်သူတွေဟာစင်းရဲမွဲတေမှုနဲ့ဘဝရှင်သန်ရေးအတွက်ဘိန်းဆိုင်ပြိုးနေရတာဖြစ်တဲ့အပြင်အခြားငွေပေါ်သီးနှံတွေစိုက်ပျိုးဖို့လိုအပ်တဲ့အရာတွေရောင်းချဖို့ဈေးကွက်တွေမရှိတဲ့အတွက်ဘိန်းကိုပဲမဖြစ်မနေစိုက်နေရတာဖြစ်တဲ့အကြောင်းဝေးလံတဲ့တောင်ပေါ်ဒေသတွေမှာကျန်းမာရေးအတွက်ဆေးရုံဆေးကန်းတွေစီသွားဖို့အလွန်ခက်ခဲတဲ့အတွက်ယောဂဗျာတော်တော်များများကိုဘိန်းနဲ့ကုသနေရတာဖြစ်တဲ့အကြောင်းအစိုးရအနေနဲ့ဘိန်းဆိုင်တာကိုရာဇဝတ်မှုလို့သတ်မှတ်ပြီးလုံးဝပပျောက်အောင်လုပ်မယ့်အစားမိသားစုဝန်ကြီးပြည်လဲဖို့တပိုင်းတနိုင်စိုက်ပျိုးတာကိုတရားဝင်ခွင့်ပြုပေးတဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင်အစိုးရရဲ့ဘိန်းအစားထိုးသီးနှံစိုက်ပျိုးရေးလုပ်ငန်းအနေနဲ့2019ခုနှစ်မှာမြန်မာနိုင်ငံမှာလုံးဝမူဝေစေဝါပပျောက်ဖို့ရည်မှန်းထောင်ရွက်နေတဲ့အပေါ်မှာလည်းသူမကအခုလိုတုံ့တက်ခဲ့ပါတယ
်။ It's very unlikely that Myanmar will be drug free in 2019. At the moment there are over 300,000 families depending on the opium
ခုချိန်ဒီတော့အောင်မြင်တယ်လို့မထင်ပါဘူးအစိုးရရဲ့ဘိန်းအစာထိုးသီးနှံစိုက်ပျိုးရေးအစီအစဉ်တွေဟာကျေပြတ်မှုမရှိတဲ့အတွက်ဖွံ့ဖြိုးမှုအစီအစဉ်တွေလုပ်ဆောင်ရမှာလဲဘိန်းဆိုင်တောင်သူတွေကိုပါပါဝင်ခွင့်မပေးတဲ့အတွက်ထိရောက်မှုမရှိပါဘူးပါဝင်မှုမရှိတဲ့အတွက်ဘိန်းအစာထိုးသီးနှံစိုက်ဖို့မျိုးစီပေးတဲ့အချိန်မမှန်တာတို့စိုက်ဧကနဲတဲ့တောင်သူအများပြားဟာဖွံ့ဖြိုးရေးအစီအစဉ်တွေမှာပါဝင်ခွင့်မရတာတို့လိုအခက်အခဲတွေရှိနေပါတယ်။အစိုးရရဲ့အစီအစဉ်အများစုဟာတောင်သူအများစုတွေမလုံလောက်ဘူးလို့ပြောချင်ပါတယ်။ဒါကြောင့်အစိုးရရဲ့2019ခုနှစ်မြန်မာနိုင်ငံမှာမူရည်ဆေးဝါးလုံးဝပပျောက်ဖို့ရည်မှန်းထားတာဟာအောင်မြင်ချေတိတ်မရှိပါဘူး။အခုချိန်မှာဘိန်းဆိုင်ပြုမှုကိုအမိပြုပြီးအသက်မွေးနေတဲ့မိသားစုက3သိန်းလောက်အထိရှိပါတယ်။အဲ့ဒီဘိန်းဆိုင်တောင်သူအလုံး2019ခုနှစ်မှာတခြားဘိန်းအစာထိုးသီးနှံတမျိုးမျိုးကိုပြောင်းဆိုင်နိုင်အောင်လုပ်ပေးဖို့မလွယ်ပါဘူး
။ဒါ့အပြင်မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုမှုနဲ့ပြည်ရင်းဆက်ပြိပခါတွေအကြားဆက်ဆက်မှုရှိနေတာနဲ့ပတ်သက်ပြီးတော့လည်းသူမကအခုလိုရှင်းပြပါဗျ
။ Opium is a very suitable crop in a conflict situation because it's
ဘိန်းဆိုင်ကဟာပြိပခါဖြစ်နေတဲ့ဒေသတွေနဲ့အထူးကိုက်ညီတာတွေ့ရပါတယ်။ ထွက်လာတဲ့ဘိန်းကိုပမာဏနည်းနည်းနဲ့အကြာကြီးတိုးလောင်ထားနိုင်ပါတယ်။အထွေနှုံနေမြင့်နဲ့နောက်ပြီးဘိန်းဆိုင်တောင်သူတွေဟာသီးနှံတွေရောင်းချဖို့ဈေးွက်ရှိတဲ့နေရာကိုအလွယ်တကူမသွားနိုင်ကြပါဘူး။ဘိန်းကိုဝယ်ခြင်းနဲ့သူကရွာတွေအထိဆင်းပြီးဝယ်တဲ့အတွက်ရောင်းရတာလည်းပိုလွယ်ပါတယ်။နောက်ပြီးဘိန်းဆိုင်တာကိုခွင့်ပြုဖို့လက်နက်ကင်အဖွဲ့တွေကိုဘိန်းကိုအနေနဲ့ပေးရတဲ့အတွက်ဘိန်းဆိုင်ပြုမှုဟာပဋိပက္ခတွေရှေ့ကြစေတဲ့အကြောင်းတစ်ခုအဖြစ်ရှိနေတာပါ။တစ်ဖက်မှာလည်းဖြစ်နေတဲ့ပဋိပက္ခကြောင့်ဘိန်းဆိုင်တောင်သူတွေဟာဘိန်းအစာထိုးသီးနှံတစ်ခုခုပြောင်းဆိုင်ဖို့အခက်တွေ့နေပြီးမူရဆေးပပျောက်ဖို့အတားအဆီးဖြစ်စီပါတယ်
။မြန်မာနိုင်ငံအစိုးရအနေနဲ့နိုင်ငံတကာကလာတဲ့ဖိအားတွေအရမူရဆေးပါလုံးဝပပျောက်ဖို့ရည်မှန်းချက်တွေချမှတ်ပြီးလှုပ်ဆောင်တာကိုကြိုဆိုသင့်တယ်လို့တစ်ဖက်မှာလည်းဆင်းရဲမွဲတင်မှုနဲ့ပဋိပက္ခအခြေအနေတွေကြောင့်ဘိန်းကိုမဖြစ်မနေစိုက်ပျိုးနေရတဲ့ဘိန်းဆိုင်တောင်သူတွေရဲ့အခြေအနေကိုနားလည်ဖို့လိုတယ်လို့သူမကပြောပါတယ်။
ကိုရဲကောင်ပြောပြသွားတာပါအခုပြည်တွင်းစပါးဈေးဘက်ကိုအလှည့်ပေးပါဦးမယ်ရှင်ပြည်တွင်းမှာစပါးဈေးမကြုံစဘူးတက်နေတဲ့အတွက်ထိုင်းနိုင်ငံကနေစံတင်သွင်းဖို့စဉ်းစားနေကြတဲ့အကြောင်းမြန်မာနိုင်ငံစံစပါးအသင်းကပြောပါရယ်နိုင်ငံအတွင်းအရန်စံထားရှိဖို့တက်မတော်ရိတ်ခါစံအပြည့်အဝပေးသွင်းဖို့နဲ့တရုတ်နယ်စပ်ကိုတင်ပို့နေတဲ့ပမာဏကလည်းများနေတဲ့အတွက်လက်ရှိစပါးဈေးကတော့ကျမဲ့အလားအလာမရှိသေးဘူးလို့လည်းစံစပါးအတိုင်းဝန်းကပြောတာတွေရှိနေပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါရယ်ရှင်
စဘာပေါ်ချိန်နှစ်ဆင့်ဒီဇင်ဘာလမှစဘာဈေးကျလေရှိပေမဲ့ဒီနှစ်မှာတော့စဘာတင်းတရာကို6သိန်းကျော်ဈေးပေါင်နေတာကြောင့်ပြည်ရင်းဆန်ကုန်တွေတက်ချေမကိုက်ဖြစ်ကြရပြီးပြည်ပကနေလုံဒီဆန်တင်သွင်းဖို့စီးပွားရေးနဲ့ကုသရေးဝယ်ရေးဝန်ကြီးနဲ့ဆန်စဘာလုပ်ငန်းရှင်တွေဆွေးနွေးခဲ့ကြပါတယ်ပြည်ရင်းစဘာဈေးတက်တာကြောင့်ထိုင်းနိုင်ငံကနေလုံဒီဆန်တင်သွင်းရေးကိုမူအဖြစ်သဘောတူခဲ့ပေမဲ့လောလောဆယ်မှာတော့အဝယ်ယူမဲ့အစီအစဉ်မရှိသေးတဲ့အကြောင်းမြန်မာနိုင်ငံစံစဘာအသင်းရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ
်။စဘာဈေးကမြင့်နေရပါဘောနော်။စဘာဈေးကကျွန်တော်ဆန်ရဲစဘာဈေးကဟို6သိန်းနီးပါးဖြစ်နေတဲ့ခါကျတော့ဟိုပြောရင်တွက်စီမကြိုက်ဘူးဘောနော်။ဟိုဘာစီသမွန်တင်တဲ့လူတွေက။ဒါနဲ့ဒီစဘာဈေးမှာကျတော့ဟိုဒီစံစဘာဈေးကဟိုမှာကျနေတဲ့ဘိုင်းမှာရှိတာ။ဘောလုံးအတိုင်းတော့ဒီလိုရင်ထိုင်းတော့ပြင်းလို့မူဝါပြေသဘောတူတာပေါ့နော်။ဒါပေမဲ့ရောစင်ဒီထားတော့ဒီချက်ချင်းပေါက်တင်းတယ်တော့မဟုတ်သေးဘူးပေါ့နော်။အဲအဓိကတော့အစိုးရကနေဒီခွင့်ပြုလို့လေ။နေ့ကကျတော့သူကအခွန်ဘလောက်ကောက်မယ်ပေါ့နော်။ကျွန်တော်မကြမိပါလေ။ဒီနေ့ကတော့ကျွန်တော် EC ရာဆပြီပေါ့နော်။ဆရာကကျတော့လေဒါဟိုဒုတိယဆန်ဝန်နဲ့ကျွန်တော်ကလက်ခံမယ်ပိုင်းရှိတော့။အဲကျွန်တော်ကတက်ဆိုဘလောက်ကောက်မယ်ဒါတွေကတော့ပြန်ပြီးဆုံးဖြတ်မယ်ပါ။
ပြီးခဲ့တဲ့နှစ်ကအစိုးရဘက်ကနိုင်ငံအတွက်အရန်ဆန်မထားခဲ့ပေမဲ့ဒီနှစ်မှာရာသီဥတုအခြေအနေအရအရန်ဆန်ပြန်လည်ထားရှိရေးနောက်အစိုးရတဲ့အပြောင်းလဲကာလမှာတက်မတော်ကိုပေးသွင်းရမယ်ရိတ်ခါဆန်ပေးသွင်းရမယ်အခြေအနေကလည်းပြောင်းလဲလာတာကြောင့်ပြည်ရင်းစဘာဈေးကတော့ကျဖို့အလားအလာမရှိပါဘူးလို့လည်းမြန်မာနိုင်ငံစံစဘာအသင်းရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ
်။အခုဒီရာသီမြင့်ဖြစ်နေလို့ကြောင့်လို့ဒါရောအရန်ဆန်ကထွက်ဝယ်လာနေတဲ့ဘူကျသွားနိုင်တယ်ပေါ့နော်။ကျတော့နိုင်ရင်ကျွန်တော်တို့ဒီဘက်မှာတော့ဒီစားလုံးတွေတူတူတွေအခက်ခဲဖြစ်လာနိုင်ရဲ့လို့ကြောင့်ဒါတော့ချိန်ညှိပြီးတော့စဉ်းစားမယ်ပေါ့နော်ဒီကတော့ကြိုက်သေးတယ်သူကဟိုအများအများကြီးမဟုတ်တော့လည်းပဲဒီဥနယ်စဲကတော့သူကယူနန်ပြည်နယ်ကနေပြီးတော့ဝယ်တယ်လို့ကြောင့်မလို့တခြားနိုင်ငံကဝယ်ရင်လည်းသူကတမောလမ်းကြောင်းမရှိဘူးပေါ့နော်ကျွန်တော်တို့ကတော့ကားနဲ့တည်းကယူနန်ပြည်နယ်ကဝယ်တယ်လို့ကြောင့်မလို့သူကပို့ပြီးတော့နောက်တစ်ချက်ပေါ့နောက်တစ်ချက်ကတော့ဒုတိယချက်ကတော့ကျွန်တော်ရိတ်ခါပေါ့ခုနကပြောတယ်ဥပိုင်တော့ MC တို့ဟိုတင်သွင်းရမယ့် supplier တွေကိုသူကတမောရိတ်ခါအနေနဲ့သူကပြန်ပြီးတော့သွင်းဖို့အတွက်ဒီ budget မတိုင်ရင်သွင်းဖို့အတွက်သူတို့တုံ့အားပေးတာပေါ့အရင်တော့သူတွေအချွေးမှတ်ထားတာပေါ့နော်နောက်မှအမြင်နဲ့အချွေးကြံပြီးတော့သူဖြည်းဖြည်းချင်းသွင်းကြတယ်အခုကတော့အစိုးရဖွဲ့အပြောင်းလဲနေတာစဉ်းစားနေမှာပါညာဖြစ်တဲ့ခါကျတော့ဒါလည်းဒုတိယအချက်အနေနဲ့ဒီဘယ်လိုကအများအကြောင်းရင်းတော့ဖြစ်တယ်
မြန်မာနိုင်ငံအတွက်အရန်ဆန်ကတန်ချိန်14,000ဆန်အိတ်ပေါင်း28,000လိုအပ်မှာဖြစ်ပြီးအခုစဘာဈေးတက်နေချိန်မှာတော့ဝယ်ယူနိုင်မယ့်အနေအထားမရှိသေးပဲနောက်ထပ်ຫນွေစဘာပေါ်ချိန်မှာသာဝယ်ယူမယ့်အနေအထားရှိတယ်လို့လဲဆန်စဘာလုပ်ငန်းရှင်အတိုင်းအဝိုင်းကသုံးသပ်ပါတယ်လောလောဆယ်အနေအထားမှာတော့တရုတ်နယ်စပ်ကိုတင်ပို့ရောင်းချနေမှုကဆန်ကျန်းတထံကိုဒေါ်လာ400နီးပါးရရှိနေတာကြောင့်မို့ကုန်တယ်တွေအတွက်တွက်ချေကြိုက်နေတဲ့အနေအထားဖြစ်တယ်လို့ပြည်ရင်းစဘာဆိုင်တောင်းသူတွေအတွက်လည်းစဘာစီအမြင့်ရတာကြောင့်တွက်ချေကြိုက်တဲ့အနေအထားမှရှိနေပါတယ်ပြည်ရင်းဆန်စည်းကတော့ငွေကြေးဖောင်းပွားမှုတခြားကုန်ပစ္စည်းဈေးတွေနဲ့လိုက်ပါပြီးဈေးတက်နေပေမဲ့တိတိသားသားကြီးဈေးတက်တဲ့အနေအထားမရှိသေးတဲ့အကြောင်းလဲဆန်စဘာလုပ်ငန်းရှင်အတိုင်းအဝိုင်းကသုံးသပ်ထားပါတယ်ရှင်
ါရှိများခင်ဗျာမကြသေးခင်နှစ်တွေကစလို့သတင်းမီဒီယာလွတ်လပ်ခွင့်ဒီအထိုက်လျောက်ရလာခဲ့တဲ့မြန်မာနိုင်ငံမှာအစိုးရအပြောင်းလဲတွေနဲ့အတူသတင်းလွတ်လပ်ခွင့်ဒီအပြေအဝရလာတော့မယ်လို့ယူဆကြပါသလားပြည်ကြားရေးဝန်ကြီးဌာနလို့အစိုးရဌာနမျိုးရောဆက်ရှိနေဖို့လိုအပ်မယ်လို့ယူဆပါသလားဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။ကျွန်တော်တို့ရဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
ဓာတ်ရိုက်လီလိုင်းဆွေးနွေးကအစီအစဉ်ကိုအင်္ဂါနေ့စနေညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်လို့အခုညမှလည်းစောင့်မျှော်နားဆင်နိုင်သလိုပါဝင်ဆွေးနွေးလို့လည်းရပါတယ်ရှင်ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေအခုတော့ဒီမက်ဆက်ကြော်လာအလှမဲ့ပြိုင်ပွဲကိုကြည့်ကြရအောင်ပါအမေရိကန်ပြည်ထောင်စုမှကျင်းပနေတဲ့ Miss Universe မဲဆက်ကြဝလာအလှမဲ့ပြိုင်ပွဲကြီးမှာနိုင်ငံပေါင်း82နိုင်ငံကအလှမဲ့တွေနဲ့ရှင်ပြိုင်ဖို့သူ့အနေနဲ့ယုံကြည်မှုအပြည့်နဲ့နိုင်ငံကိုစားပြုရှင်ပြိုင်သွားမှာဖြစ်တယ်လို့မြန်မာမဲဆက်ကြဝလာအလှမဲ့မေဘရနီတော်က VOA ကိုပြောပါတယ် National Costume နိုင်ငံအလိုက်ဝတ်စုံပြိုင်ပွဲအတွက်ပြင်ဆင်ထားတဲ့ Queen of the Kayan လို့အမည်ပေးထားတဲ့ Kayan ဝတ်စုံကိုလည်းလူအများစိတ်ဝင်စားခံရတယ်လို့မေဘရနီတော်ကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မန်အင်ဂျင်နိုင်ငံပြောပြပေးပါမယ်ရှင်
64ကြိမ်မြောက်မဲဆက်ကြဝလာပြိုင်ပွဲပြုလုပ်တဲ့ American ပြည်ထောင်စု Nevada ပြည်နယ် Las Vegas မြို့ကိုဒီဇင်ဘာလ2ရက်နေ့ကတည်းကမြန်မာမဲဆက်ကြဝလာအလှမင်းမေဘရနီတော်ရောက်ရှိပြီးပြိုင်ပွဲဝင်ဖို့စခန်းဝင်ပြင်ဆင်နေတာပါဒီဇင်ဘာလ20ရက်နေ့မှာကျင်းပမယ့်ပြိုင်ပွဲကြီးအတွက်သူ့အနေနဲ့ယုံကြည်မှုအဖြစ်နဲ့နိုင်ငံကိုစားပြုရှင်ပြိုင်နိုင်အောင်စ조사နေကြောင်းမေဘရနီတော်က VOA ကိုအခုလိုပြောပါတယ်
သူတို့ကတော့ဒီဇင်ဘာ1ရက်နေ့ကနေစပြီးတော့လုံးလို့ရောက်လို့ရပြီပေါ့နော်ဒါပေမဲ့ညီမဒီဇင်ဘာနေ့ရက်နေ့လောက်မှရောက်တာကိုတက်ကလည်းတော်တော်များများပြင်ဆင်ကြတာဆိုတော့အဲ့ပြီးတော့ခက်ခဲတယ်တော့မရှိဘူးပေါ့နော်ဒီကတော့ကိုကိုယုံကြည်မှုရှိရမှာပေါ့နော်ညီမလူမျိုးတွေလည်းဒီလိုမျိုးအကောင်းဆုံးကြိုးစားရင်တော့သူတို့တွေနဲ့ရှင်မောင်တန်းနိုင်မယ်လို့ညီမတို့ထင်ပါတယ်
National Costume ခေါ်နိုင်ငံအလိုက်ဝတ်စုံပြိုင်ပွဲအတွက်ပြင်ဆင်ထားတဲ့ကယန်းဝတ်စုံကိုမဲဆက်ကြဝလာပြိုင်ပွဲစီစဉ်သူတွေအထူးစိတ်ဝင်စားနေကြောင်းလည်းသူကဆိုပါတယ်
သူတို့အနေနဲ့တော့ပေါ့နော်သူတို့ကြိုက်ကြတယ်ပေါ့နော်တခြားဥဆုံးနေဆိုရင်ကြီးတယ်ပြီးပေမဲ့ဒါမဲ့ပေါ့တယ်ပေါ့နော်ဒါပေမဲ့ညီမဥဆုံးကြတော့လေးတယ်ကြီးလိုက်ရင်တော့ပေါ့နော်တကယ်ပေါ့ပေါ့ပါပါပုံစံမျိုးနဲ့လေလေးလေးလေးတယ်နောက်ပြီးတော့ပေါ့ဝစ်တဲ့ပုံစံတွေပါလေဘင်းနေခြေတော့တွေကစတဲ့ခိုင်းနာပေါ့နော်အကုန်လုံးအသေးစိတ်ကိုသူလှုပ်ထားတာပါဒီဝစ်ဆုံးမှာဆိုရင်အပေါ်ဝစ်ဆုံးမှာဆိုရင်ပေါ့နော်ညီမတို့ဒီကြောက်စိမ်းနေထိုးလိုက်ကြောက်ကလေးတွေပေါ့နော်တက်လိုက်တို့ဒါမြင်ရတာတိတိချာချာကြည့်မယ်ဆိုရင်ဒီဝတ်စုံရဲ့အပေါ်ပိုင်းမှာမြန်မာနိုင်ငံရဲ့မြေပုံထိုးထားတာတွေ့ရပါလိမ့်မယ
်။နှစ်ပေါင်းထောင်ချီဝတ်ဆင်ခဲ့ကြတဲ့ကယန်းတိုင်းရင်းသူတွေရဲ့ရိုးရာဝတ်စုံကိုခင့်နဲ့အညီဖန်တီးချုပ်လုပ်ထားပြီးဝတ်စုံတန်ဖိုးဟာအမေရိကန်ဒေါ်လာ100,000ဖြစ်တယ်လို့ဆိုပါရယ်။ဒါ့အပြင်ဝတ်စုံနဲ့အတူကင်ဆောင်ထားတဲ့ကယန်းရိုးရာဂီတာကိုလည်း24ကာရက်ရွှေပြားနဲ့ပြုလုပ်ထားတယ်လို့ပြောပါရယ်။ဒီနှစ်မဲ့ဆက်ကြဝလာအဖွဲ့အစည်းပိုင်ရှင်တွေအပြောင်းလဲဖြစ်ခဲ့တဲ့အတွက်အလှမဲ့တအုပ်အနေနဲ့တွေ့ကြုံရတဲ့အခက်အခဲတချို့ကိုလည်းမေဘရနီတော်ကအခုလိုပြောပါဗျ။
ညီမရဲ့နှစ်မှာတခုခက်ခဲသွားတာတခုရှိတယ်ရှင်။အဲ့ဒါတော့ဒီမစ်ဖီနီဘက်ကအုံနာပြောင်းသွားတယ်လေ။အုံနာပြောင်းသွားတော့ challenge တွေ challenge တွေကလည်းတခုနဲ့တခုကအရင် different ဖြစ်နေတယ်မှာ။တခုနဲ့တခုမတူတော့ဘူးပေါ့နော်။အဲ့တော့ညီမတို့အနေနဲ့ဘယ်လိုအချိန်မှာဘယ်လိုလာမလဲဆိုတာညီမပဲစိတ်ပူရတာပေါ့နော်ကိုတွက်ကတော့စင်ခေါ်မှုတွေပေါ့အတိတ်တွေဆိုတော့တော်တော်တော့စိတ်ကိုထိမ့်ပြီးတော့ပြန်ရတာပေါ့မာ
မြန်မာနိုင်ငံအနေနဲ့အရင်တုန်းကကမ္ဘာမဲဆက်ကြဝလာပြိုင်ပွဲမှာ1959ခုနှစ်ကဆိုရင်ဒေါ်တန်းတန်းအေးဖြစ်ပြီးအခုဖလော်ရီဒါပြည်နယ်မှာနေထိုင်နေပါတယ်1960ခုနှစ်တုန်းကတော့ဒေါ်မြင့်မြင့်မေဖြစ်ပြီးသူကတော့ကမ္ဘာမဲဆက်ကြဝလာပြိုင်ပွဲမှာ Miss Congeniality ဆုကိုရရှိခဲ့ပါတယ်1962ခုနှစ်မှာဒေါ်မြင့်မြင့်ခင်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတဲ့နောက်နှစ်ပေါင်း52နှစ်အကြာ2013ခုနှစ်မှာမိုးဆက်ဝိုင်းစတင်ပြီးဝင်ရောက်ရှင်ပြိုင်ခဲ့ပါတယ် 2014ခုနှစ်မှာရှာထိုအိန္ဒြာဖြစ်ပြီးအခု2015ခုနှစ်အတွက်မေဘရနီတော်ကပါဝင်ရှင်ပြိုင်နေပါတယ်ရှင
်မက်ဆာချာဝလာပြိုင်ပွဲဝင်မှုအမေရိကန်ကိုရောက်နေတဲ့မြန်မာလှမယ်မေဘရနီတော်ကို VOA ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင် VOA တစ်ချစ်သူတွေအတွက် Christmas Day လက်ဆောင်ထုတ်လင်းပေးဖို့အချိန်ရောက်လာပါပြီဒီမနေ့အတွက်တော့ Paul McCartney ရဲ့ Christmas Time ဆိုတဲ့သင်္ကေတကိုနားဆင်ကြရအောင်ပါရှင်
The mood is right, the spirit's up. We're here tonight, and that's enough. Simply having a wonderful Christmas time. Simply having a wonderful Christmas time. The party's on, the feeling's here. That only comes this time of year. Simply having a wonderful Christmas time. Simply having a wonderful Christmas time. The choir of children sing their song.
ချစ်ပိတ်တဲ့တွေအတွက်ပျော်ရွှင်စရာခရစ်မတ်ဖြစ်ပါစေလို့ဖွေဦးမိသားစုကဆုတောင်းပေးပါရရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်မနေ့ကအင်္ဂလိပ်သင်ခန်းစာနဲ့အတူသတင်းပတ်စင်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တုတ္တဆုံနဲ့အမေရိကန်တခွင်တို့ကိုနားဆင်ရပါမယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ပဲဆက်လက်ဖန်ယူနိုင်နိုင်ပါတယ်ရှင်။ဒီအစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုအရင်ဆုံးနှားဆရာမှာဖြစ်ပြီးမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူစီးပွားရေးကဏ္ဍမှာ
ဝင်းတနာအားလုံးကို Line Ministry အားလုံးကိုကျွန်တော်တို့လေးလအတွင်းသွားမဲ့စီမံချက်၁၂လအတွင်းသွားမဲ့စီမံချက်နောက်တစ်ခါတစ်နှစ်အထက်သွားသွားမဲ့စီမံချက်ဆိုပြီးတော့ဒီ Recovery Plan သုံးမျိုးမျို
းကြီးရေရှမ်းလို့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ထူထောင်ရေးအတွက်ပူးပေါင်းဆောင်ရွက်ရေးကော်မတီအတွေ့ရမှုဦးကျော်လင်းနဲ့ဆက်သွယ်မေးမြန်းချက်ကိုစီးပွားရေးအစီအစဉ်မှာနှားဆင်ကြရမှာဖြစ်ပါတယ်။အလတ်ရဲ့ဇွေးဝယ်ထွက်ကြတဲ့အမေရိကန်ကရှော့ဈေးရသည့်အကြောင်းကိုလည်းသုတဆုံးလင်းအမေရိကန်တစ်ခွေမှာနှားဆင်ရပါမယ်ရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာသတင်းတွေကိုမူလစောင်းပါရှင်ရဲ့အပေါ်မပြတ်ကောက်နှုတ်တင်ပြပြီးတော့ဒေါ်လှလှတန်းနဲ့အတူပြောပြပေးသွားပါဦးမယ်ရှင်။နှစ်ပေါင်း90ကျော်စစ်အုပ်ချုပ်ရေးအောက်မှာထိကျန်နေခဲ့ရတဲ့တိုင်းပြည်ဖြစ်ကနေမြန်မာနိုင်ငံကတဖြည်းဖြည်းဆုတ်ခွာနေပါပြီလို့အစကြေထားတဲ့ LA Times သတင်းစာပါဆောင်းပါးတစ်ပုဒ်ကိုပြောပြပါမယ်။နိုဝင်ဘာရွေးကောက်ပွဲမှာတိုက်ခန့်ဒီမိုကရေစီပါတီအနိုင်ရခဲ့ပြီးတဲ့အချိန်တောင်မှမြန်မာနိုင်ငံဟာထိရှာမခံတဲ့အနေအထားမှာပဲရှိနေပါသေးတယ်။နိုင်ငံရေးအနာကစစ်တပ်လက်ထက်မှာပဲအများပြားရှိနေဆဲဖြစ်ပါတယ်။စစ်ရဲတွေနဲ့တဲ့အခြေအနေမှာရုန်းကန်နေရဆဲဖြစ်ပါတယ်။ပြီးခဲ့တဲ့နေရာဒီတုန်းကအပြန်အလှန်ယုံကြည်မှုမရှိကြတဲ့မြန်မာနိုင်ငံကအစိုးရအရာရှိတွေစစ်ခေါင်းဆောင်တွေအတိုက်ခံနိုင်ငံရေးသမားတွေနဲ့တိုင်းရင်းသားအုပ်စုကခေါင်းဆောင်တွေတရားစင်ကျော်ဟာဝါရှင်တန် DC မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီအုပ်စုတွေနဲ့တချို့ကတစ်ဖွဲ့နဲ့တစ်ဖွဲ့အရင်ကစပွဲပွဲမှာဆွေးနွေးခဲ့ကြဘူးတာမျိုးတစ်ခါမှမရှိခဲ့ပါဘူးအခုတော့ယောဂဗျာဆိုင်ရာတတ်တမန်ရေးတွစ်ဆုံမှုလို့ခေါ်တဲ့တွစ်ဆုံဆွေးနွေးမှုတွေရှိလာခဲ့ပြီးရွေးကောက်ပွဲမှာဘာပဲဖြစ်ခဲ့ဖြစ်ခဲ့ဒါမှမဟုတ်အပြစ်ရရေးဆွေးနွေးပွဲတွေရှေ့ဆက်ဘာပဲဖြစ်လာစေုံတော့ငှက်ဖြားတိုက်ဖြက်ရေးအတွက်အတူပူးပေါင်းဆောင်ရွက်ဖို့သဘောတူညီခဲ့ကြပါတယ်ငှက်ဖြားတိုက်ဖြက်ရေးပူးပေါင်းဆောင်ရွက်မှုကတော့တိုင်းပြည်ရဲ့နိုင်ငံရေးနဲ့လူမှုရေးဆိုင်ရာကိစ္စတွေကိုဖြည့်ရှင်းပေးနိုင်မှာမဟုတ်ပါဘူးဒါပေမဲ့ဒီလိုပူးပေါင်းဆောင်ရွက်မှုတွေကတစ်ဆင့်တွေ့ဆုံဆွေးနွေးမှုတွေအမျိုးသားပြန်လည်ရင်ကြားစီရေးကိစ္စတွေနဲ့လူမှုရေးပိုင်းပြောင်းလဲတွေပိုးပြီးတော့ဖြစ်လာရေးမှာတော့အထောက်အကူဖြစ်စေမှာမေးခွန်းထုတ်စရာတောင်မလိုပါဘူးလို့ရေးသားထားတဲ့ဆောင်းပါးကို LA Times Online သတင်းစာမှာ Pursuing the Seas Diplomacy in Myanmar ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားပါတယ်ရှင်
။ဆက်လက်ကြည့်ပြပြီးမှကတော့ The West Australian Key Dwa Journal မှာ Fresh Hope in Myanmar ဆိုတဲ့မြန်မာနိုင်ငံအတွက်မျှော်လင့်ချက်သည့်ဆိုတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါလေ။မန္တလေးတောင်နေဝင်ချိန်မှာမင်းကလေးငယ်သုံးဦးကစာရေးသူစတီဖန်စကော့ဖီထံကိုရောက်လာကြပြီးအင်္ဂလိပ်စကားပြောလေ့ကျင့်မှုကြိုးစားခဲ့ကြတယ်လို့ဆောင်းပါးရှင်ကအစချေရေးသားထားပါလေ။ဆရာမတွေလုံးမလို့လားလို့သူတို့ကသူကမေးတော့မဟုတ်ပါဘူး။ကဘာလက်ခီးသွားချိုးကြိုက်တွေလှုပ်ချင်ကြတယ်လို့ပြန်ဖြေခဲ့တဲ့အကြောင်းအခုလိုအမျိုးသမီးသုံးဦးသုထားလာပြီးအင်္ဂလိပ်ဘာသာမတောက်တစ်ခေါက်နဲ့လေ့ကျင့်မှုစပြောဖို့ရာတတ်တည်ရှိဖို့လိုတာဖြစ်တယ်လို့ဆောင်းပါရှင်ကထောက်ပြထားပါလေ။မြန်မာနိုင်ငံရဲ့လက်ရှိသမိုင်းကိုပြန်ကြည့်ရင်တတ်တည်ဆိုတာဟာမြန်မာလူမျိုးတွေအတွက်အဆမ်းမဟုတ်ပါဘူး။နှစ်40ကျော်ကြာစစ်ဘိုလ်ချုပ်တွေရဲ့အုပ်ချုပ်မှုအောက်မှာပြပြနေခဲ့ရမှုအပြင်နိုင်ငံတကာရဲ့အထီးကျန်ဝိုင်းချေမှုကနေရုံးထွက်နိုင်ဖို့ကြိုးစားတာကတော့တတ်တည်ရှိမှဖြစ်တယ်လို့ဆောင်းပါရှင်ကဆိုပါလေ။မြန်မာနိုင်ငံမှာ25နှစ်တာအတွင်းပထမဦးဆုံးချိန်ကျင်းပခဲ့တဲ့လွတ်လပ်တဲ့ထွေထွေရွေးကောက်ပွဲကြီးမှာဒေါက်အောင်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိလိုက်တဲ့အတွက်ကြောင့်လည်း250ကျားစစ်အုပ်ချုပ်ရေးကိုအဆုံးသတ်စေခဲ့တာဖြစ်တယ်လို့လည်းဆောင်းပါးရှင်ကရေးသားထားပါတယ်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေစတင်ခဲ့ရမှာအထူးသဖြင့်ကမ္ဘာလျှပ်ခီးသွွားလုပ်ငန်းမှာတိုးတက်လာတာတွေ့ရပြီးပြီးခဲ့တဲ့နှစ်ကဆိုနိုင်ငံခြားခီးသွွားဟာသုံးသန်းရှိခဲ့ရာ51ရာခိုင်နှုန်းတိုးခဲ့တာဖြစ်ပါတယ်။ဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနအဆိုအရလည်းဒီနှစ်ကမ္ဘာလျှပ်ခီးသွွားတွေ5သန်းအထိတိုးဖို့ရှိပြီး2020မှာ10သန်းအထိတိုးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်။မျှော်လင့်ချက်ရောင်ချီအောက်မှာမြန်မာနိုင်ငံကိုကမ္ဘာလျှပ်ခီးသွွားတွေတောတင့်တဲ့အကြောင်းဆောင်းပါးရှင်ရေးသားထားတဲ့အပြည့်အစုံကိုတော့ဒီဇင်ဘာလ14ရက်နေ့ထုတ် The West Australian Key Dwa Journal မှာဖတ်ရှုနိုင်တာဖြစ်ပါတယ်ရှင်။
VOA American တရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်ကြရမယ့် American Style Indian 3အင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင်။
ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
tip one's hand
ဖြစ်ပါတယ်စာလုံးပေါင်းက TIP tip ကဒီနေရာမှာလက်ဖျားနဲ့ခလစ်ပြတာကိုဆိုလိုပြီးတော့ကရိယာ verb အဖြစ်အသုံးပြုထားတာဖြစ်ပါတယ် one apostrophe s once ကတူတူရောက်ရဲ့ hand hand ကလက်ဆိုတော့ဇဝတ်ထူးရဲ့ဓာတ်ရိုက်ဒီပဲကတော့လက်ဖျားတက်ပြတာပေါ့ဒီတော့ကဖဲကစားရာကနေဆင်းသက်လာတာလို့ဆိုပါတယ်ဖဲတွေကင်ထားတဲ့လက်ကိုလှစ်ပြလိုက်မယ်ဆိုရင်တခြားကိုနဲ့ကစားတဲ့လူတွေဟာကိုဖဲကိုမြင်ကုန်ကြမှာဖြစ်ပါတယ် idiom ဆိုတဲ့သဝိုက်ဒီပဲကလည်းကိုစိတ်ထဲရှိတာရှုပ်ဝဲထားတာကိုထုတ်ပြောလိုက်တာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလည်းစကားများများပြောရင်အဲ့ဒီပြောတဲ့စကားထဲမှာမပြောတင်တာတွေရောပါသွားတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John don't talk a lot at the meeting you'll tip your hand
Johnny စီဝေးပွဲမှာတိတ်အာမချောင်နဲ့ခင်များမပြောတင်တာတွေထည့်ပြောမိလိမ့်မယ်လို့ထည့်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John don't talk a lot at the meeting you'll tip your hand
ကိုစိတ်ထဲရှိတာရှုပ်ဝဲထားတာကိုထုတ်ပြောလိုက်တာဆိုရင်ဘယ်လိုပြောမလဲ
Tip one's hand
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်စီစဉ်တင်ဆက်ပေးနေတဲ့ American Style မနေ့ခင်းအင်္ဂလိပ်သင်ခန်းစာကို VOA စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလေ့လာနိုင်ကြပါတယ်ရှင်အခုစီးပွားရေးကဏ္ဍကိုဆက်ပါဦးမယ်မြန်မာနိုင်ငံအတွင်းကနေရာဒေသအတော်များများမှာပြီးခဲ့တဲ့ဇွန်ဇူလိုင်ဩဂတ်လတွေအတွင်းရေကြီးရေလျှံခဲ့ပြီးပျက်စီးဆုံးရှုံးမှုကြီးကြီးမားမားဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ထူထောင်ရေးအတွက်အစိုးရကရေတိုးရေရှည်စီမံကိန်းတွေချမှတ်ပြီးကော်မတီဖွဲ့ဆောင်ရွက်နေပါပြီ။အသေးစိတ်အစီအစဉ်တွေရေးဆွဲနေဆက်ဖြစ်ပြီးအခုလမကုန်ခင်မှာချမှတ်နိုင်လိမ့်မယ်လို့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမှူးဦးကျော်လင်းကပြောပါရယ်။အစိုးရကဥဆောင်နေတဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဥကျော်လင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုစော်ဝင်းလိုင်ကတင်ပြပေးထားပါရှင
်မြန်မာနိုင်ငံအတွင်းစိုးဝါစွာကြုံတွေ့ခဲ့ရတဲ့ရေဘေးသင့်ဒေသတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့စောင့်လေဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဥကျော်လင်းဦးဆောင်တဲ့Recovery Coordinating Committee RCC လို့ခေါ်တဲ့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလှုပ်ဆောင်နေပါတယ်။အဲ့ဒီအဖွဲ့အနေနဲ့အလုပ်ယုံဆွေးနွေးမှုတွေကျင်းပပြီးစီမံကိန်းတွေရေးဆွဲနေတယ်လို့ RCC ကော်မတီအတွင်းရေးမှူးလည်းဖြစ်ဆောက်လုပ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်လည်းဖြစ်တဲ့ဦးကျော်လင်းက VOA ကိုပြောပါတယ
်။အဖွဲ့ရဲ့အဓိကဆောင်ရွက်မယ့်အချက်ကတော့ကျွန်တော်တို့ RCC Recovery Coordinating Center တွေကျွန်တော်တို့ရန်ကုန်မန္တလေးနေပြီးတော့မှ3နေရာဖွင့်လေသာပြီးဖြစ်ပါတယ်ဒီအဓိကဆောင်ရွက်မယ် recovery forum ပေါ့ recovery forum ကိုဒီအကြံပေးအဖွဲ့ပေါ့အကြံပေးအဖွဲ့မှာဒေါက်တာတော်ရင်တွေခေါင်းဆောင်ပြီးတော့ဒေါက်တာဥက္ကရာဖြစ်ပြီးတော့ဒေါက်တာဇော်ဦးအတွင်မှုဖြစ်နေနော်ကျွန်တော်ဒီအကြံပေးအဖွဲ့ရှိပါတယ်ဒီအကြံပေးအဖွဲ့ရဲ့အကြံပြုချက်နဲ့ကျွန်တော် recovery forum ကိုကျွန်တော်တို့ဆွေးနွေးပါမယ်အဲ့ဒီ recovery forum ရောက်ရှိဖို့အတွက်ကိုကျွန်တော်တို့ UN ရဲ့UN အဖွဲ့အစည်းတွေရဲ့ World Bank ရဲ့ EU ရဲ့အကူအညီနဲ့ကျွန်တော် workshop တွေ၅ချိန်ဆောင်ရွက်ပြီးပါပြီ
။ကျင်းပပြီးခဲ့တဲ့အလုပ်ယုံဆွေးနွေးပွဲတွေမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းမှာလိုအပ်တဲ့ကဏ္ဍအလိုက်ဝန်ကြီးဌာနအလိုက်ခွဲခြားတတ်မှတ်ပြီးလှုပ်ဆောင်နေသလိုရေတိုးရေရှည်စီမံကိန်းတွေလည်းရေးဆွဲလှုပ်ဆောင်နေတယ်လို့ဦးကျော်လင်းကဆက်ပြောပါတယ
်။ workshop တွေကတော့ကျွန်တော်တို့ကဒီ regional alike workshop တွေ now sector alike sector ဆိုတာဥပမာပြောရင်ကျွန်တော်တို့ဒီ social sector ဆိုပညာရေးကျန်းမာရေးဒီကူကြီးနဲ့ပတ်သက်တဲ့ဝန်ကြီးဌာနတွေနဲ့ဒီပညာရှင်တွေနဲ့ခေါ်ပြီးတော့ဒီကဏ္ဍတွေကိုဘယ်လို rehabilitate လုပ်မလဲဆိုပြီးတော့ဒါဒီလိုကဏ္ဍ infrastructure ကဏ္ဍ solution နဲ့လမ်းနေတရားတွေနောက်ကျွန်တော်တို့ယထာလမ်းတွေနောက်ကျွန်တော်တို့ report ဆောင်ရေးကဏ္ဍတွေပေါ့နောက်ကျွန်တော်တို့စက်သွေးရေးကဏ္ဍတွေလျှက်စစ်ဒီကဏ္ဍတွေဒီ infrastructure ကဏ္ဍ solution နဲ့သူ့ကဏ္ဍလိုက်နော်ကျွန်တော်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဘယ်လိုဆောင်ရမလဲဒီမှာလည်း bill pack factor ဆိုတဲ့ဒီဆောင်ပုံးနဲ့အညီဒါကျွန်တော်တို့ရခင်တိုင်းပြောင်းပြန်လုပ်မယ်ပြီးတော့ဒီထဲပို့ပြီးတိုးတက်အောင်ဆောင်ရမယ် workshop 5ချိန်လုပ်ပြီးတဲ့အချိန်မှာဒါကျွန်တော်တို့ပြန်လည်ပြီးတော့ wrap up meeting ကြီးကိုဒါကျွန်တော်တို့ပြီးခဲ့တဲ့အပတ်မှာဆောင်ရွက်ခဲ့ပြီးတော့ အရိယာနေရရှိတဲ့အောက်ကျောင်းဆရာကျွန်တော်တို့ဝိညာဉ်အားလုံးကို Line Ministry အားလုံးကိုကျွန်တော်တို့လေးလတွင်ဆွမ်းမဲ့စီမံချက်၁၂လတွင်ဆွမ်းမဲ့စီမံချက်နောက်တစ်ခါတစ်နှစ်အထက်ဆွမ်းသွမ်းမဲ့စီမံချက်ဆိုပြီးတော့ဒီ Recovery Plan ၃မျိုးခုရေးဆွဲဖို့ကျွန်တော်တို့တောင်းခံထားပါတယ်အားလီ Recovery Plan ဆိုတာကတော့လေးလအတွင်းမှာဘာလို့ဆွမ်းပြီးလဲဘာလို့ထပ်ဆွမ်းရမလဲ Medium Term Recovery Plan ကတော့တနလအတွင်းမှာကျွန်တော်တို့ဘာတွေဆောင်ရမလဲ long term recovery plan ကတော့တစ်နှစ်အထက်၅နှစ်အတွင်းမှာဘာတွေဆောင်ရမလဲဆိုပြီးတော့ဒီ plan ၃မျိုးတောင်းပြီးတော့ကျွန်တော်တို့လာမယ့်၅ရက်နေ့ကိုတင်းနာနေ့ကိုတောင်းကြဆိုတောင်းတာပါအဲ့တော့အဲ့ဒါက၅ရက်နေ့မှာရပြီဆိုရင်တော့ကျွန်တော်တို့ကအဲ့ဒါကိုကျွန်တော်တို့ပူပေါင်းရေးဆွဲပြီးတော့ကျွန်တော်ဒီသမဏရဲ့အချမ်းပီဒေါက်တာဇော်ဦးရှိပါတယ်သမဏရဲ့အချမ်းပီပုဂ္ဂိုလ်ဒေါက်တာဇော်ဦးနဲ့ကျွန်တော်တို့အတူတူရေးဆွဲပါမယ်
ပေါ်ထွက်လာမယ့်အချောသက်အစီအစဉ်ကိုအမျိုးသားသဘာဝဘေးစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဖြစ်တဲ့ဒုတိယသမ္မတဦးညာထွန်းထံကော်မတီအတွင်းရေးမှူးနောက်တူဦးဖြစ်တဲ့ဒေါက်တာဇော်ဦးကတင်သွင်းသွားမယ်လို့ဆိုပါတယ်။အဲဒီလိုတင်ပြပြီးတဲ့နောက်မှာအခုလတတိယပတ်လောက်မှာ Recovery Forum လို့ခေါ်တဲ့ညီလာခံကျင်းပဖို့စီစဉ်ထားတယ်လို့ဆိုပါတယ
်။ Future ဒီအားလုံးကိုစူးစီးပြီးတော့အဲဒီ Forum ရဲ့ Forum ကြီးကနေကျွန်တော်တို့ဒီကျွန်တော်တို့ပင်ကြက်ချက်တွေကိုအကျဉ်းပညာရှင်တွေအကျဉ်းပြုချက်တွေနောက်ကမ္ဘာနိုင်ငံတကာပညာရှင်တွေအကျဉ်းပြုချက်တွေပေါင်းစပ်ပြီးတော့မှ National Recovery Plan ဤတစ်ခုကိုဒါကျွန်တော်တို့ဒီလထဲမှာပြီးရေးဆွဲပါမယ်အဲ့ဒါကတော့ဒီ Grand Plan ကြီးကတော့ဒီအဲ့ဒီ Plan ကြီးကိုဒါကျွန်တော်တို့ရေးဆွဲပြီးရင်တော့ကျွန်တော်တို့ဒီမြို့သားတဘောပေးဒီမှာကံဝဲမှုပေါင်းပြီးဥပဒေကြီးဖြစ်တဲ့ကျွန်တော်တို့ဒုတိယသမ္မတကြီးကိုတင်ပြပါမယ်ပြီးတော့သမ္မတကြီးထံတင်ပြcabinet ကိုတင်ပြအတူတူချက်ရယူပြီးရတော့ကျွန်တော်တို့ pledging conference ပြီးတော့ဒီလနောက်ဆုံးပတ်လောက်မှာဒါကျွန်တော်တို့ဆောရပါမယ်ကျွန်တော်တို့ဒီ pledging conference ဆိုတော့ဒီနိုင်ငံတကာနိုင်ငံတွေအားလုံးနောက်နိုင်ငံတကာအဖွဲ့အစည်းတွေအားလုံး agency တွေအားလုံး NGO တွေအားလုံးကိုဖိတ်ပြီးတော့ pledging conference ကျွန်တော်တို့ဟိုဆောရပါမယ်အဲ့ဒါပြီးရင်တော့ကျွန်တော်တို့ဒီ plan တိုင်း implementation အပိုင်းကိုရောက်တော့ပါပြီ။ဒါလည်းအခု implementation ကတပိုင်းအနေနဲ့တပိုင်းကျွန်တော်တို့ဆောင်ရွက်နေတဲ့အပိုင်းတွေလည်းရှိပါတယ်။လက်ရှိ early recovery plan လေးလအတွင်းမှာလက်ရှိဆောင်ရွက်နေတဲ့ plan တွေလည်းရှိပါတယ်။ဒါတို့မှဒီ plan တွေကလည်းဒီထဲမှာအကျိုးဝင်သွားမှာပါ
။လောလောဆယ်မှာတော့ရေတိုစီမံကိန်းဖြစ်တဲ့လေးလစီမံကိန်းကိုတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာသက်ဆိုင်ရာအစိုးရတွေကဦးဆောင်ပြီးအကောင့်ထဲပေါနေပြီလို့ဆိုပါတယ်
။အဲ့တော့ဒီအခုလက်ရှိလေးလအတွင်းမှာလက်တော်ကျွန်တော်တို့ဆောင်ရွက်ထားကြည့်ချက်တွေရှိပါတယ်သက်ဆိုင်ရာဝန်ကြီးဌာနအလိုက်လဲဆောင်ရွက်ထားတယ်သက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ဝန်ကြီးချုပ်တွေကလည်းဒီတိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ကိုလက်ရှိဒီတယ်လီထူထောင်ရေးတွေဆောင်ပေးထားတာရှိပါတယ်ဥပမာနမူနာလေးတစ်ခုပြောပါမယ်ကျွန်တော်တို့သခိုင်းတိုင်းမှာဆိုရင်ကျွန်တော်တို့ကဒီရေဘေးဒုက္ခတွေလေးမျိုးခွဲထားတာပါဒုက္ခတွေအနမတိကတော့ကျွန်တော်တို့ကဒီရေကြီးလာတယ်သို့တော်လည်းပဲချမ်းထိရေမရောက်ဘူးသူအဲ့ဒီအိမ်မှာဆက်နေလို့ရနေသေးတယ်သူရေကြီးလို့သာနေသူသွားလေးလာရေခဲမယ်ဒါဒုက္ခရည်နံပါတ်1ပါဒုက္ခရည်နံပါတ်2ကတော့ရေကြီးကျန်းပြီးရေမြုပ်သွားတယ်အိမ်ကျောင်းပြီးရတယ်အိမ်ကနေပြီးတော့တနေရာကိုပြောင်းသွားပြီးနေရတယ်လုံးဝတရှုပ်ပျက်စီးသွားတယ်အိမ်ပျက်စီးတယ်ဒါဒုက္ခရည်နံပါတ်1ဒုက္ခရည်နံပါတ်3ကတော့သူကတော့ကြီးကျယ်ကျယ်ကိုအိမ်မှာပျက်စီးသွားတယ်အိမ်လည်းပျက်စီးသွားတယ်ကျွန်တော်တို့ဒီဒီစီပစ်ရည်လေဆိုးရှုံးသွားတယ်ဒုက္ခရနံပါတ်4ကတော့အိမ်လည်းမျောပါသွားတယ်ဒီစားစိုက်ဆရာပြိုးဆရာတွေလည်းအကုန်လုံးဘာမှမရှိတော့ဘူးစသဖြင့်အဆိုးဆုံးစသဖြင့်တင်းနှစ်3လေးဆိုပြီးတော့ဒီအဆင့်တင်းနှစ်3လေးခွဲခြားတာရှိပါတယ်အဲ့ဒီအချိန်မှာဒီအဆင့်တင်းနှစ်3လေးတိုင်းကိုသူအဆင့်တင်းဆိုလို့ရှိရင်ဘယ်လိုထူတော်မျိုးအဆင့်နှစ်ဆိုဘယ်လိုအဆင့်3ဆိုလို့ရှိရင်ဥပမာဆိုလို့ရှိရင်3လစာစံပေးထားမယ်စားဆရာတွေပေးထားမယ်ဆိုရင်အဆင့်4ဆိုလို့ရှိရင်6လစာပေးထားမယ်စသဖြင့်ဒါမျိုးတွေကိုပြီးလို့ရှိရင်အဲ့ဆက်လိုက်ကိုသူတို့ဒီတိုင်းပြည်သားကြီးလိုက်ပြန်လေတော်ကြီးတွေဆောင်ရွက်ချက်ကျေလည်းရှိပါလေ။ဒါဒီအားလုံးကိုလွှမ်းခြုံသွားမယ်ဒီ plan ကတိုင်းပြည်သားကြီးဆောင်ရွက်ချက်တွေလည်းပါပါမယ်။ကျွန်တော်တို့ဒီပြည်တော်စုကဆောင်ရွက်တဲ့ဆောင်ရွက်ချက်တွေနောက်တစ်ခါ Line Ministry ကဆောင်ရွက်ချက်တွေအားလုံးပါဝင်တဲ့ plan ကြီးတစ်ခုဖြစ်လာပါမယ်။
စီပါရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါရဲ့ရှင်အခုတုတ္တဆောင်လင်အမေရိကန်တခွင်ကိုနားဆင်ကြရပါအောင်မယ် နိုဝင်ဘာလကုန်ဒီဇင်ဘာလစန်းချိန်ကစလို့နှစ်ကုန်တဲ့အထိအမေရိကန်ပြည်ထောင်စုမှာတော့အားလတ်ရက်ရှိကာလဖြစ်အားလုံးကအတိမပြုထားတာပါအထူးသဖြင့်ဒီကာလမှာကုန်တိုက်တွေကဈေးလျှော့ပြီးတော့ရောင်းချပေးတဲ့အတွက်ဈေးဝယ်ရတာကိုဝါသနာပါသူတွေကတော့အချိန်ကောင်းလေးဖြစ်တယ်လို့ခရစ်စမတ်အတွက်ကြိုတင်ပြည့်စုံမှုတွေလည်းလုပ်ကြပါတယ်ဒီကြောင့်ကိုအောင်ကသုတ္တဆောင်တဲ့အမေရိကန်တခွင်အစည်းအဝေးဖြစ်တင်ပြပေးထားပါတယ်ရှင်
ချောင်းရပိုင်းအတွက်မှာပဲကဘာတော်ဝိုင်းကသူတွေနဲ့အတူအမေရိကန်ပြည်ထောင်စုမှာလည်းခရစ်စမတ်ကာလကိုဆင်နွှဲကြတော့မှာဖြစ်တာကြောင့်အားလုံးဟာပြင်ဆင်နေကြပါတယ်ခရစ်တော်မွေးဖွားချိန်ဒီကာလရောက်ရင်ခရစ်စမတ်ညစာကိုမိသားစုနဲ့အတူစားတောက်ဖို့ရက်ဝေးရောက်နေတဲ့သူတွေဟာသူတို့မိသားစုတွေရှိရာကိုပြန်ဖို့ပြင်ဆင်နေသလိုဒီအချိန်ဟာလည်းနှစ်ဟောင်းကုန်လို့နှစ်သစ်မရောက်ခင်အားလည်းရရှိဆင်နွှဲကြခြင်းဖြစ်တာကြောင့်အားလုံးဟာဒီကာလကိုဘယ်လိုစိတ်လုံရှားစရာအကောင်းဆုံးဖြတ်သန်းကြမယ်ဆိုတာကိုစီစဉ်နေကြရလဲဖြစ်ပါတယ်။နော့ကယ်ရိုလိုင်းနားပြည်နယ်မှာနေထိုင်တဲ့ကိုထက်အောင်ကသူ့ရဲ့အားလည်းရရှိကိုဘယ်လိုဆင်နွှဲမလဲဆိုတာကိုအခုလိုပြောပြပါရစေ။
ကျွန်တော်ခရစ်စမတ်ကာလမှာတော့ဒီကိုလေးပြောရင်တော့မိသားစုတွေပေါင်းသင်းနေတာဆုံရမယ်။ဟိုစိတ်ရက်ကလည်းဆရာဘာရကြတာ။ဆုံရမယ်အိမ်မှာပြောသားတာကျွန်တော်တို့မိဆုံသားပွဲတွေပဲလုပ်ကြတယ်ဗျာ။ဒီတော့ညပဲဆိုလို့ရှိရင်တော့ခရိယန်ကြီးရဲ့ဟိုအထွတ်မြတ်လားအထွတ်မြတ်ထားတဲ့လရာဒီမှာဓမ္မဒေသန်ကြီးပြန်လို့နေရှင်ပေါ့ကျွန်တော်အိမ်ဒီမှာဓမ္မတိလိုက်ဆိုတဲ့လူတွေလာကြတယ်အဲတော့ဒီတောင်းကြီးနေပေါ့အဲ့လိုမျိုးလုပ်ကြတယ်ဒီလိုနဲ့ပဲကျွန်တော်တို့ဆက်တန်းကြတယ
်မေယူလန်ပြည်နယ်မှာနေထိုင်တဲ့မတ်တီကြီးကတော့စာတင်နှစ်ဝက်အပြီးဆမ်မွေးဝဲစစ်ချိန်နီးလာတာမို့အကြောင်းစာနဲ့တစ်ဖက်လုံးမနေရပေမဲ့ဘာတွေလုပ်ဖြစ်မလဲဆိုတာကိုအခုလိုစိတ်လှရှားစွာပြောပြပါရစေ
ဟုတ်ဒီစမှာစပြီးလို့ရှင်ဒီ semester တခုပေါ့နော်ကျောင်းအခုတက်နေဆိုလို့ရှင်ဒီ college မှာအခုလို့ summer work season လို့မျိုးလဲပြောလို့ရတယ်။ဒါမျိုး like ဟိုအရင်ရေးကြည့်ရလေ final လာပြီးတော့ပေါ့နော်။ဟဲ့အခုဆိုရင်ဒါမျိုးဒီ2 weeks လောက်မှာဒါမျိုး20မတိုင်ခင်ပေါ့နော်ကျောင်းပိတ်မယ်အဲ့ခါဆို။ပြီးကြလို့ရှင်ဒါမျိုး winter break ကဒါမျိုး3 weeks ပေါ့နော်3ဘက်လောက်တောင်ကြာမယ်။တကယ်ချင်းနေလဲအဲ့လိုမျိုးပေါ့နော်။တကယ်ချင်းတယောက်အိမ်မှာဆိုကြမယ် party ပါလို့တာရှိတယ်။တကယ်ချင်းနေလဲholiday season ဆိုတော့ဒီခါကျရင်တမျိုးဟို snowboarding လေအဲ့လိုမျိုး coffee မယ်ပေါ့နော်အခု season ထားရလို့တကယ်ချင်းနေနဲ့
ဒါလို့ရာသီရောက်ရင်အိမ်ဒီမှာတွေမဟုတ်ပဲပန်းချံတွေမှာလည်းမီးအလဆင်ထားတာကြောင့်အဲ့ဒါတွေကိုလက်ကြည့်ရတာလဲပြောစရာတမျိုးကောင်းတယ်လို့မတ်တီကြီးကပြောပါတယ
် season ထားရရကြောင့်အဲ့လမ်းတွေမှာမီးအလဟိုထုံးပွဲလို့အဲ့လမ်းတွေမှာတော့တခြားအဲ့ပန်းချံတွေမှာလေပန်းချံတွေမှာဆိုသူတို့မီးတွေထုံးတာလို့ပြရအဲ့လိုပွဲတွေရှိရပေါ့နော်အဲ့လိုသူတို့အချိန်သတ်မှတ်ထားရဲပေါ့နော်အဲ့ခရစ်စမတ်မတိုင်ခင်ရဲ့အဲ့ခရစ်စမတ်ဇန်နဝါရီတော့ဆက်နေရှိလားမသိထားတော့အဲ့လိုမျိုးအဲ့လိုဒီသမီးတို့သွားမယ်ဒါပေမဲ့အဲ့ပန်းချံတစ်ခုကကြာနည်းနည်းဝေးရတကယ်ချင်းနဲ့အကုန်လုံးစုသွားမှာပေါ့နော်ဒီကအဲ့လိုမျို
းတကယ်တော့အမေရိကရဲ့အားလဲ့ရရှိစတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့ဆိုကြပါတယ်နှစ်စဉ်နိုဝင်ဘာလတွေကနောက်ဆုံးကြာသပတေးနေ့ကိုကျေးဇူးတော်နေ့လို့သတ်မှတ်ခဲ့ရတာပါဒီချိန်ဟာကိုယ့်ဘဝတစ်လျှောက်လုံးအကောင်းဆုံးခွင့်ရည်တွေဘလို့ရခဲ့လဲ။ဘာကြောင့်ရခဲ့တာလဲဆိုတာတွေကိုပြန်လည်စဉ်းစားပြီးအကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်မှာဟိုရုံးကတော့မြောက်အမေရိကတိုက်ကိုဥရောပကနေစတင်ရွှေပြောင်းအခြေချနေသူတွေဟာကျေးဇူးတော်နေ့ဆင်နွှဲကြတာမှာထာနေ Red Indian တိုင်းရင်းသားတွေကိုကျေးဇူးတင်တဲ့အနေနဲ့အစားအသောက်တွေကျွေးတာတွေတောင်လုပ်ခဲ့ကြတယ်လို့ဆိုပါတယ
်He chastens and hastens his will to make known. The wicked oppressing now cease from distressing. Sing praises to his name, he forgets not his own.
ဒီကျေးဇူးတော်နေ့အပြီးနောက်တရက်တောက်ကြနေရတော့ဈေးဝယ်သူတွေအကြိုက် Black Friday ဆိုတဲ့နေ့ပါအမေရိကမှာဈေးဝယ်ဖို့ဝါသနာပါသူတွေအတွက်တော့ Black Friday ဆိုတာဈေးဝယ်လို့ကောင်းတဲ့ရက်တရက်ဖြစ်ပါတယ်1960လောက်ကနေစပြီးတော့ကျေးဇူးတော်နေ့အပြီးနောက်တရက်ကို Black Friday နေ့အဖြစ်အားလုံးကသတ်မှတ်ထားကြတာပါ Christmas အတွက်လက်ဆောင်ပစ္စည်းတွေကိုလည်းအဲ့ဒီအချိန်တွေကနေရှာပြီးတော့ဝယ်ဆုကြတဲ့သူတွေလည်းရှိပါတယ်အားလည်းရရှိအစဈေးဝယ်ရသည်မှာဈေးလျှော့ရောင်းတဲ့အတွက်အဲ့ဒီနေ့မှာဆိုရင်နေရာကမှဈေးဝယ်သူတွေနဲ့စီကားနေတာပါဈေးဝယ်အတွက်ကြုံနေတဲ့ပတ်သက်ပြီးကိုထက်အောင်ကအခုလိုပြောပြပါတယ
်ညနေတကောင်ပေါ့တောက်ကြလို့ညမျိုးတွေမှာစွတ်တန်းစီရတယ်ပုံလိုက်ကြည့်နေတာအဲ့ဒီမှာအထူးလျှော့သေးတွေရောင်းကြတာဟုတ်သူတွေကညလုံးပေါ့တန်းစီပြီးမနက်မိုးရင်းကျတော့တိုးခွေပြီးတော့ဝယ်ကြတာပေါ့အစီအစဉ်ရှိကြပါလဲသွားကြပါလဲသွားပါတယ်ကျွန်တော်လည်းသွားတာပေါ့
ဝါရှင်တန်ဒီစီသမရအင်ဘူနာမှာစိုက်ထူထားတဲ့နိုင်ငံတော်ခရစ်စမတ်သစ်ပင်ကိုဒီဇင်ဘာလ3ရက်နေ့မှာမီးထွန်းညှိပါရယ် 1923ခုနှစ်ကနေစလို့ခရစ်စမတ်သစ်ပင်မီထိုးမွဲကိုကျင်းပလာတာမှာဒီနှစ်မှာတော့93ကြိမ်မြောက်မီထိုးမွဲကိုရာနဲ့ချီတဲ့ပရိသတ်တွေတက်ရောက်ခဲ့ပါတယ်ခရစ်စမတ်သစ်ပင်မီထိုးမွဲကိုသမရဘရိတ်အိုဘားမားသမရဂရောမီရှယ်အိုဘားမားနဲ့မိသားစုတွေကမီထိုးညှိပြီးတော့ဖွင့်လှစ်ပေးခဲ့တာပါ
We got a countdown going on. We're going to start at 5. Here we go. 5, 4, 3, 2, 1. Merry Christmas, everybody.
ဒီနေ့မှာတော့ Christmas တစ်ပင်ကိုရွှေရောင်ငွေရောင် LED မီလုံးတွေနဲ့အလှဆင်ထားပါရယ် LED မီလုံးတွေကိုအသုံးပြုပြီးတော့ Christmas တစ်ပင်ကိုမီထွန်းတာကြောင့်ဒီကာလတစ်လျှောက်လုံးညနေမှောင်ရီပြိုးကနေည7နာရီလောက်အထိမီထွန်းကဟာ150လောက်သာကုန်ကြမှာပါဒီ Christmas တစ်ပင်ကိုတော့သတင်းပတ်နဲ့ချီးပြီးတော့ပြထားမှာဖြစ်တာကြောင့် American တဝမ်းနဲ့ကဘာတလွားကခီးတဲ့တွေလည်းလာရောက်ကြည့်ရှုကြမှာပါ
So we've been doing a little jingle bells here?
I think it's time for a round of jingle bells. Everybody can sing along. Everybody knows the words.
Jingle bells, jingle bells, jingle all the way. Oh, what fun it is to ride in one horse open sleigh. Jingle bells, jingle bells, jingle all the way. Oh, what fun it is to ride in one horse open sleigh.Through the snow in one horse open sleigh. Oh, there we go, laughing all the way. Bells on bobtails ring, making spirits bright. What fun it is to ride and sing a sleigh song tonight. Hey! Jingle bells, jingle bells, jingle all the way. Oh, what fun it is to ride in one horse open sleigh.
ဒေသရှင်အားလုံးက Jingle Bells တခြင်းကိုဆိုပြီးတော့ Christmas တစ်ပင်မီထွန်းပွဲကိုအဆုံးသတ်ခဲ့ပါရယ်။သမရဥပမာမိသားစုကလည်းစင်မော်ကိုတက်ရောက်ပြီးတီးဆိုသူအမှုပညာရှင်တွေကိုလက်ဆွဲနှုတ်ဆက်ခဲ့တယ်လို့အဲ့ဒီတခြင်းကိုလည်းတံပြန်လိုက်ဆိုခဲ့ကြတာဖြစ်ပါရယ်ခင်ဗျာ။
ကိုယ်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်နဲ့အမေရိကန်တခွေကိုနားဆင်ကြရတာပါရှင် VOA အမေရိကန်တန်ရဲ့အင်္ဂါနေ့မနက်ခင်းတန်လွင်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
အရှိအလေပိုင်းမှာထားတဲ့အမေရိကန်ပြည်ထောင်စုရဲ့မူဝါဒရေးရာပေါ်လစီဟာအဲ့ဒီဒေသတစ်လျှောက်အခြေအနေပြန်လည်တည်ငြိမ်အောင်ကူညီသူတွေနဲ့ငြိမ်းချမ်းရေးတည်ဆောက်သူတွေကိုသူတို့ရဲ့လုပ်ငန်းစဉ်တွေအကောင်အထည်ဖော်ဖို့အတွက်လိုအပ်တဲ့အခွင့်အလမ်းတွေရအောင်တည်တည်ချာချာအကူအညီပေးနိုင်ဖို့ဖြစ်တယ်လို့ဝါရှင်တန်မှာပြုလုပ်တဲ့ဆာဗန်ညီလာခံအတွင်းမိတ်ကွန်းပြောကြားစဉ်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဒေသအတွင်းအဓိကပြဿနာတွေထဲမှာစီးရီးယားစစ်ပွဲကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှာနိုင်ရေးအတွက်အခြေအနေတွေတိုးတက်ဖို့လည်းပါဝင်ပြီးကိုလုံနိုင်ရင် dash နဲ့တခြားဆွန်းရောက်အတန်းဖက်သမားတွေကိုပိုးပြီးစီးစီးလုံးလုံးနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ခြေမုံမှုတွေလှုပ်ဆောင်နိုင်မှာဖြစ်တယ်လို့ Mr. Kerry ကဆိုပါတယ်။ဒါကြောင့် Israel နဲ့ Palestine နှစ်ဖက်ခေါင်းဆောင်တွေအနေနဲ့လက်ရှိထွက်ပေါက်ပိတ်နေတဲ့အခြေအနေကနေလမ်းစပွင့်သွားအောင်အရေးတကြီးလှုပ်ဆောင်ရမှာဖြစ်တယ်လို့နိုင်ငံပြည်သူတွေကြားငြိမ်းချမ်းရေးအတွက်တားဆီးဖြစ်နေတဲ့အခက်အခဲတွေကြားကပဲဒါကိုဦးစားပေးလှုံ့ဆော်သွားဖို့လဲတိုက်တွန်းခဲ့ပါတယ်။နိုင်ငံလက်တွဲဖြစ်ရှာမှနှစ်ဖက်လုံခြုံရေးနဲ့သာယာဝပြောမှုရနိုင်မှာဖြစ်ပြီးဒီချိုးပန်းအားထုတ်မှုအပေါ်အမေရိကန်ပြည်ထောင်စုကအထောက်အကူပေးသွားမှာဖြစ်တယ်လို့ခြေလှမ်းတိုင်းမှာလဲသူတို့နဲ့အတူရှိနေမှာဖြစ်တယ်လို့ဂျွန်ကယ်ရီကပြောပါတယ်။အဲ့ဒီဒေတာကငြိမ်းချမ်းရေးတည်ဆောက်တဲ့သူတွေအနေနဲ့အောင်မြင်နိုင်တဲ့အခွင့်အလမ်းတွေရှိကြောင်းဒါဟာမရှိမဖြစ်ရေးပါတဲ့အရာဖြစ်ကြောင်းသ ူတို့တွေအတွက်ဖြစ်လာကြုံလာနိုင်တဲ့အန္တရာယ်တွေကနေအတက်နိုင်ဆုံးကာကွယ်ပေးသွားမှာဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးကယ်ရီကပြောပါဗျ။ဒါကြောင့်ဥရောပသမဂ္ဂ P+1 နိုင်ငံတွေနဲ့အီရန်နိုင်ငံကြားနျူကလ িয়ার သဘောတူညီမှုရရှိရေးဟာတိုက်ကိုအရေးကြီးနေတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အီရန်နဲ့တရားဝင်ညှိနှိုင်းဆွေးနွေးမှုစတင်တဲ့အချိန်ကအီရန်ဟာစက်တလက် 19,000 ရှိသလိုတန့်စင်ထားတဲ့ယူရေနီယမ်တွေနဲ့ဘုံးလက်နဲ့ထုတ်လုပ်တဲ့ရေဒီယိုဓာတ်တတိကျပလူတိုနီယမ်ထုတ်လုပ်နိုင်တဲ့အနုမြူဓာတ်ပေါင်းဖိုကိုတည်ဆောက်နေတာပါ။အီရန်အနေနဲ့နျူကလ িয়ার လက်နဲ့ထုတ်ချင်တဲ့ဆိုရင်နလအတွင်းမှာနျူကလ িয়ার လက်နဲ့ပြုတ်လုံနိုင်တဲ့နျူကလ িয়ার စွမ်းအင်ထုတ်လုပ်ပစ္စည်းကိရိယာတွေရအောင်လုပ်နိုင်တယ်လို့နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောပါတယ်
။ Under the Joint Comprehensive Plan of Action, every single one of Iran's pathways to a bomb is blocked.
အခုဘူးတွဲစီစဉ်အောက်မှာအီရန်ရဲ့ဘုံးထုတ်လုပ်နိုင်တဲ့လမ်းကြောင်းတွေအလုံးကိုတခုမကြံပိတ်ပင်နိုင်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ယူရေနီယံနဲ့ထုတ်လုပ်တဲ့နည်းပလူတိုနီယံနဲ့ထုတ်လုပ်တဲ့နည်းသူ့ရဲ့လှုပ်ဝှက်နည်းတွေကိုတားနိုင်ခဲ့တာပါ။ဒါကြောင့်ကျွန်တော်တို့ညှိနှိုင်းရမှာကိုယ်ပိုင်ပြည့်တိဖို့လိုအပ်တဲ့အချက်တွေနဲ့စောင့်ကြည့်မှုတွေကိုလုပ်ခဲ့တာလည်းပါပါတယ်။ဒါဟာသဘောတူညီချက်ထင်မှာပါပါတယ်။အခုတော့ကျွန်တော်တို့ဟာနှစ်ပေါင်းအစိတ်လောက်နေ့စဉ် 24 ထုတ်လုပ်တဲ့ယူရေနီယမ်မှန်သမျှဘယ်မှာရှိတယ်ဆိုတာကိုသိနေပါပြီ
။အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကိုအီရန်အနေနဲ့တခြားဒေသတွေမှာဖျက်လို့ဖျက်ဆီးလိုက်လို့မယ်ဆိုတဲ့ထင်မြင်မှန်းဆချက်အစိတ်အပိုင်းနဲ့လောက်တာမဟုတ်ပဲအီရန်ရဲ့ပင်ကိုသဘောနဲ့ချမှတ်ခဲ့တာကိုသတ်မှတ်ပေးရန်ဝန်ကြီးကယ်ရီကပြောပါတယ်။ဒါဟာမန်ကန်နဲ့လောက်ရဖြစ်ပြီးအီရန်အနေနဲ့သူ့စီမှာနျူကလ িয়ার လက်နက်မရှိဘူးဆိုရင်အရင်ပုံစံပြန်သွားဖို့ပိုလွယ်တယ်လို့လည်းပြောပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့ကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အင်ကာနေမနက်ဖက်အစီအစဉ်တွေအစုံမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်ရင်ချင်းနိုင်ငံတလှည့်ကြီးညာပေးပါဦးမယ်ရှင်
။အထင်ကရတရုတ်လူခွင့်ရေးရှေ့နေကြီးဖြစ်တဲ့ပူဂျီကွမ်းကိုထောက်ခံသူအုပ်စုတစုဟာဘေကျင်းမြို့တော်တရားရုံးအပြင်ဘက်မှာတနင်္လာနေ့ကစူဝေးရောက်ရှိခဲ့ကြပါတယ်။အမှုစစ်နေတဲ့အဲ့ဒီတရားရုံးအပြင်ဘက်မှာအာဏာပိုင်တွေအနေနဲ့သတင်းထောက်တွေကိုချိန်ချောက်မှုတွေရှိခဲ့ပြီးဆန္ဒပြသူတွေနဲ့တန်တမန်တွေကိုလည်းတွန်းထိုးခြင်းလုပ်ခဲ့ပါတယ်လူခွေရေးအုပ်စုတွေနဲ့အနောက်အင်အားကြီးနိုင်ငံတို့ထံကနေပြည်တင်ဝေဖန်မှုများထွက်ပေါ်ခဲ့တဲ့လူသိများတဲ့အခြေအတင်အငင်းပွားပွေရာဖြစ်နေတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အမှုနဲ့ပတ်သက်လို့ပြစ်မှုထင်ရှားတွေ့ရှိရင်ပူအနေနဲ့ထောင်ဒဏ်၈နှစ်ကြာခံရပွဲရှိနေပါတယ်အမေရိကန်နိုင်ငံသားဌာနသတင်းစာရှင်းလင်းပွဲမှာအခုလိုအထင်ကရတရုတ်ရှိနေပူကျင်ကွမ်းကိုလူမျိုးရေးအမုန်းတရားပွားမှုနဲ့ရန်စဖို့လှုံ့ဆော်မှုဆိုတဲ့ဆွဲချက်တွေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်တဲ့အကြောင်းဒီနေ့ထုတ်ပေါ်ပြောကြားခဲ့ပါတယ်ရှင် IS Islamic အစိုးရစစ်သွေးကြွတွေကိုစန့်ကျင်ချိန်မုန်းနေတဲ့သူတို့ရဲ့တိုက်ပွဲမှာအမေရိကန်ပြည်ထောင်စုဦးဆောင်တဲ့ညွန်ပေါင်းအဖွဲ့အနေနဲ့အဆုံးမှာအောင်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကတနင်္လာနေ့ကပြောဆိုလိုက်ပါတယ်စာသင်ခန်းထဲမှာ IS အကြမ်းဖက်အဖွဲ့ကိုထောက်ခံသူတဦးကဓားနဲ့ထိုးတာခံခဲ့ရတယ်လို့ဆိုရဲပြင်သစ်သူနာပြုတင်နန်းကျောင်းဆရာတယောက်ကသူလောက်ကြံပြောဆိုခဲ့တာဖြစ်ကြောင်းဝန်ခံခဲ့ပါတယ်။ Paris မြို့အနောက်မြောက်ဖက် Overbillion မြို့ကအသက်45နှစ်အရွယ်ရှိတဲ့ကျောင်းဆရာတဦးဟာလက်ဘေးနဲ့နှစ်ဘေးမှာမပြင်းထန်တဲ့ဓားဒဏ်ရာတွေရခဲ့တယ်လို့ဒါကြောင့်ဆေးရုံတင်ထားခံခဲ့ရပါတယ်ရှင
်။အင်္ဂါနေ့မနေ့ပိုင်းသတင်းတွေကိုမတ်အင်ဂျင်နိုင်ပြပြပေးသွားတာပါဒီမနေ့ရဲ့အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်တဲ့အစီအစဉ်တွေကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ပါလိမ့်ရှင်အခုအင်္ဂါနေ့ညနေပိုင်း6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.